Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ5ရက်တနင်္လာနေ့ VOA American တိုင်းရဲ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line တိုမီတာ2532 58 line လမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီညမှာထွေးချတဲ့သတင်းတွေကတော့အမေရိကန်မှာ73နာရီတွင်ပြစ်ခတ်မှုနှစ်ခုဖြစ်သွားတာကြောင့်လူ29ဦးသေဆုံးသွားပြီးတဲ့နောက်မှာသမရကအဲ့ဒီပြစ်ခတ်မှုကိုဖြစ်တင်ရှုတ်ချလိုက်ပါတယ်။ဟောင်ကောင်မှာအထူးတွေတပိတ်ခေါ်ထားတာကြောင့်လူတွေအလုံးမသွားနိုင်ဖြစ်နေပါတယ်။မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအစီအခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကဒီကနေ့ထုတ်ပြန်ပါတယ်။ဒီလိုထွေးချတဲ့သတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ခုညဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူမှုတွေကိုမဖယ်ရှားနိုင်ရင်မြန်မာနိုင်ငံအတွက်တိသာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ
်။ That the military dominance of the economic and political life of Myanmar is the major factor in holding back the economic and political
ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဝင်တဦးရဲ့ပြောပြချက်နဲ့အတူနားဆင်ကြရပါမယ်။တစ်ဆက်တည်းလူ့ခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအရက်ဖက်အဖွဲ့တွေရဲ့လှုပ်ရှားမှုတစ်ခုဖြစ်တဲ့ဥပဒေပြုအမတ်တွေနဲ့တွေ့ဆုံခဲ့တဲ့အလားအလာနဲ့အတူရာသီတုတ်ကွေးဖျားနာသူတွေကမှ H1N1 တုတ်ကွေးကြောင့်သေဆုံးသူ89ယောက်အထိရှိလာနေတဲ့အကြောင်းနဲ့အတူရှစ်လေးလုံးအရေးတော်ပုံ32ပြည့်နှစ်ပတ်လည်အကျိုးမြင်ခွင့်ကြောင်းကိုလည်းပြောပြပေးဦးမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုတွင်းကမြို့နှမြို့မှာ73နာရီအတွင်းမထူးတဲ့တနသမနှုတ်ရဲ့ပြစ်ခတ်မှုတွေကြောင့်လူပေါင်း29ဦးသေဆုံးပြီးဒါဇင်နဲ့ချီတိကြိုက်တန်းရရသွားခဲ့တဲ့အကြောင်းပြစ်ခတ်မှုရဲ့နောက်ကအကြောင်းရင်းကိုအနာဘိုင်နဲ့စုံစမ်းဖော်ထုတ်နိုင်မှုစ조사နေကြပါတယ်။ဒီပြစ်ခတ်မှုကိုပြည်တည်ရှုတ်ချကြောင်းသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားပါတယ်။မနေ့ကတော့ Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ်ဒေတွန်မြို့တို့မှာဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းသေဆုံးသွားကြသူတွေကိုလေးစားသမှုပြုတဲ့အနေနဲ့အစိုးရရုံးတွေမှာနိုင်ငံတော်အလံကို9ရက်ကြာတဝက်ဖယ်လွှင့်ထူထားကြဖို့သမ္မတ Trump ကအမိန့်ထုတ်ပြန်ခဲ့ပါတယ်။ Texas ပြည်နယ် El Paso မြို့ကပြစ်ခတ်မှုကိုပြည်တွင်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ပြီးတည်ထောင်ပေးနိုင်ဖို့ဆွဲချက်တင်သွားမယ်လို့သက်ဆိုင်ရာအရာရှိတွေကပြောပါတယ်။ဒီပြစ်ခတ်မှုကြောင့်လူ20သေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုင်ငံအတွင်းမှာမုန်တရားအတွက်နေရာမရှိကြောင်းနဲ့အနာဂတ်မှာဖြစ်လာလက်တန်သောတိုက်ခိုက်မှုတွေကိုဟန်တားနိုင်ဖို့အများအပြားကိုလှုံ့ဆော်တာပြီးဖြစ်ကြောင်းလည်းသမ္မတထွန်းကသတင်းတောက်တွေကိုတင်းငွေနေနေမှာပြောပါတယ်။ဒီတပ်ဖြတ်မှုတွေဟာစိတ်ပိုင်းဆိုင်ရာပြဿနာကြောင့်သာဖြစ်ပြီးတင်းတင်းလာနေမနဲ့မှာဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ထပ်မံပြောမယ်လို့ဆိုပါတယ်။တနသမားကကြီးကအင်ကြီးဝတ်ထားပြီး Ohio ပြည်နယ်ဒေတွန်မြို့ကညဘက်လူစီကားတဲ့နေရာမှာဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူ9ဦးသေဆုံးပြီးတော့29ဦးထိခိုက်ဒဏ်ရာသွားခဲ့ပါတယ်။
ဖြစ်ခဲ့တဲ့တဲ့မှာအတွင်းပါရှန်ပင်လယ်ကွေ့မှာအီရန်နိုင်ငံကပြပရင်းနဲ့တမော်ဒဇင်းနဲ့တမော်ဝန်ထမ်း9ဦးတို့ကိုဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံပိုင် IRNA သတင်းဌာနကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။ဒါဟာတလနီဘာအတွင်းအီရန်တော်လိုင်းအစောင့်တပ်ဖွဲ့ကပါရှန်ပင်လယ်ကွေ့ရဲ့တတိယကျင်းမြောက်ရေနံတဲ့တမော့ဒဇင်းကိုဖမ်းဆီးရတယ်ဖြစ်ပါတယ်။အခုဖမ်းဆီးခံရတဲ့ရေနံတဲ့တမော့ကိုဟော်မုစ်ဂျေလက်ကြားမြောက်ပိုင်းဖာရစီကျွန်းနာမှာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဖမ်းဆီးခဲ့တာလို့အီရန်တော်လိုင်းအစောင့်တပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီတမော့ဟာအီရန်နိုင်ငံထွက်လောင်စာလီတာ9သိန်းကိုမှောင်ခိုတဲ့ဆောင်လာပြီးပါရှန်ပင်လယ်ကွေ့ကအာရဗ်နိုင်ငံတွေစီကိုတယ်ယူပေးဆောင်ပေးတာဖြစ်တယ်လို့အီရန်အစောက်တပ်ဖွဲ့ကိုကိုးကားပြီးနိုင်ငံပိုင်သတင်းဌာနကပြောပါရယ်။ကမ္ဘာ့ရေနံစကွက်မှာအီရန်ရဲ့ရေနံပုတ်ကုန်ကိုဖျက်တောက်ဖို့ကြိုးစားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြားမှာအီရန်ရဲ့ရေနံတွေမှောက်ခိုးကုခံအမှာကိုအီရန်ဆိုရကဆိုရင်နေတာပါ။ဖမ်းဆီးထားတဲ့တမောရဲ့အမည်နဲ့ဖမ်းခံထားတဲ့တမောသားတွေဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့အီရန်သတင်းမှာဖော်ပြထားပါဘူး။ကမ္ဘာ့ရေနံတင်ပို့မှုအဆင့်9နေရာမှာရှိတဲ့ဒီဒေသကရေနံတွေကိုတည်ဆောင်းတဲ့ရေနံတွေတမောတွေဟာကျင်းမြောင်းတဲ့ဟော်မုစ်ရေလက်ကြားရနေတည်ယူကြရတာဖြစ်ပါတယ်ခင
်ဗျ။ Pacific ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Micronesia နဲ့အမျိုးသားလူမျိုးရေးဆိုင်ရာသဘောတူညီချက်ကိုတက်တန်းတိုးဖို့ဆွေးနွေးမှုတွေစတင်နေပြီဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ဒီသဘောတူညီချက်ကဒေတာရင်းတရုတ်တို့ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်လှုပ်ဆောင်နိုင်ဖို့အမေရိကန်ကိုအထောက်အကူပြုစေမှာဖြစ်ပါတယ်။Compact of Free Association လို့ခေါ်တဲ့ဒီသဘောတူညီချက်ရအမေရိကန်နဲ့ Micronesia ပြည်ထောင်စုအပြင် Marshall ကျွန်းစုတွေနဲ့ Palau တို့ရဲ့လေကြောင်းရေကြောင်းပိုင်တဲ့နယ်နိမိတ်အားလုံးကိုတည်ထောင်အသုံးပြုခွင့်ရမှာဖြစ်ပါတယ်။အပြန်အလှန်ဖြစ်တဲ့အဲ့ဒီကျွန်းစုတွေကအမေရိကန်ရဲ့ဘန်ဒါရီဆိုင်ရာအကူအညီကိုပြန်ရကြမှာပါ။ဒီကျွန်းစုတွေရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်လုံခြုံရေးလွတ်လပ်စွာရပ်တည်နေထိုင်ခွင့်နဲ့ငြိမ်းချမ်းရေးတို့အတွက်အမေရိကန်ပြည်ထောင်စုကကူညီလှုံ့ဆော်ပေးသွားမယ်ဆိုတာကိုပြောကြားလို့ကြောင်းနိုင်ငံသားဝန်ကြီးတဦးအနေနဲ့ပထမဆုံးချိန်မိုက်ခရိုနီးရှားကိုရောက်နေတဲ့အချိန် ဝင်ကြီးပွန်ပေယိုကပြောပါတယ်တရုတ်နိုင်ငံကဒီသူတို့ဒေတာအတွင်းတိုးချဲ့လှုပ်ဆောင်လာနေတာကြောင့်ဒီကျွန်းနိုင်ငံလေး၃ခုကမကြသေးခင်နှစ်တွေအတွင်းမှာပဲအမေရိကန်နဲ့မဟာဗျူဟာမြောက်သဘောတူညီချက်တွေလက်မှတ်ရေးထိုးခဲ့ကြပါတယ်တရုတ်တို့ရဲ့လှုပ်ဆောင်မှုတွေဟာရန်လိုပြီးတည်ငြိမ်မှုကိုပြပြစေတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကလည်းဩစတြေးလျနိုင်ငံဆစ်ဒနီမြို့ကိုရောက်ရှိနေစဉ်ပြောကြားခဲ့ပါတယ်
ဂျပန်နိုင်ငံရဲ့ကုန်သွယ်ရေးညှိနှိုင်းပွားမှုတွေဟာတောင်ကိုရီးယားနိုင်ငံစီးပွားရေးပြန်လည်ဥမ္မာအောင်လုပ်ဖို့တတိပေးလိုက်တယ်လို့ဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတင်နာနေကပြောပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့အတူစီးပွားရေးပူးပေါင်းဆောင်ရွက်ရင်ကိုရီးယားနှစ်နိုင်ငံအနေနဲ့ဂျပန်နိုင်ငံရဲ့စီးပွားရေးရကြီးစိုးနေမှုကိုပယ်ဖျက်နိုင်လိမ့်မယ်လို့လည်းတောင်ကိုရီးယားသမ္မတကပြောပါတယ်။ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုယုံကြည်ကိုးစားရတဲ့ကုန်သွယ်ဖက်နိုင်ငံအစင်းကနေပြပြလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတမွန်ကသူ့ရဲ့အကြီးတန်းလက်ထောက်အရာရှိတွေနဲ့တွေ့ဆုံရမှာအခုလိုပြောကြားလိုက်တာပါဒုတိယကမ္ဘာစစ်အတွင်းကတောင်ကိုရီးယားလူမျိုးတွေကိုဂျပန်စစ်တပ်ကအာဓမ္မခိုင်းစေတဲ့သမိုင်းကြောင်းနဲ့ပတ်သက်ပြီးတောင်ကိုရီးယားတရားဥပဒေကဂျပန်ကုမ္ပဏီတချို့အပေါ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်ဂျပန်နိုင်ငံဘက်ကတောင်ကိုရီးယားနိုင်ငံကိုပို့နေတဲ့ဂျပန်ပို့ကုန်တွေကိုတစားတစားတင်ကြပ်လာတာဖြစ်ပါတယ်ခင်ဗျ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါရစေ
ဒီအမေရိကန်တန်ကတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာစစ်တပ်ကိုထောက်ခံပေးနေတဲ့စစ်ပွားရေးကွန်ရက်တွေအကြောင်းအသေးစိတ်အချက်အလက်တွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်တဲ့အပေါ် Global Witness လို့ခေါ်တဲ့တပောင်းပုံဝင်ချင်းစောင့်ကြည့်နိုင်ငံတကာအဖွဲ့ကြီးကကြိုဆိုလိုက်ပြီးမြန်မာစစ်တပ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေအပေါ်ပိတ်ဆို့အရေးမူတွေလှုပ်ဆောင်မှုတောင်းဆိုပါတယ်အစီအခံစာကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းအစုအဖွဲ့ကြီးတွေဖြစ်ကြတဲ့ဥပိုင်စီးပွားရေးလုပ်ငန်းနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကိုကုလသမဂ္ဂအစီအခံစာကအလေးပေးသုတေသနပြုထားတာပါ။ဥပိုင်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကစီးပွားလုပ်ငန်းပေါင်း120ကိုပန်ဆိုင်ထားသလိုအဲ့ဒီလုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့တခြားစီးပွားရေးလုပ်ငန်း28ခုရှိနေပြီးအဲ့ဒီလုပ်ငန်းတွေကအစိုးရဘတ်ဂျက်ပြင်ပကနေတက်မတော်ကိုပံ့ပိုးပေးနေတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာတပ်မတော်ဟာအာဏာကိုဆက်လက်ချုပ်ကန်ထားနိုင်ရေးအတွက်အရသာအစိုးရရဲ့စောင့်ကြည့်ခြင်းမခံရအောင်တိုင်းသားလူနည်းစုတွေပေါ်အခွင့်အရေးချိုးဖောက်မှုတွေကိုအဲ့ဒီစီးပွားရေးလုပ်ငန်းတွေကရရှိတဲ့ရန်ပုံငွေတွေကနောက်ွယ်ကနေပံ့ပိုးပေးနေတယ်လို့ဆိုပါတယ်။ဒါအပြင်စစ်တပ်ကုမ္ပဏီတွေနဲ့ထိတွေ့ဆက်ဆံပြီးစီးပွားလုပ်နေကြတဲ့နိုင်ငံခြားကုမ္ပဏီ59ခုရှိကြောင်းနဲ့အဲ့ဒီအထက်ကအများစုဟာတရုတ်တောင်ကိုရီးယားဂျပန်နဲ့စင်ကာပူနိုင်ငံတွေကကုမ္ပဏီတွေဖြစ်ကြောင်းအစီအခံစာမှာဖော်ပြပါတယ်။
အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားညှင်းပွားနေတဲ့ကက်ရှမီးယားပြည်နယ်ရရှိခံစားနေတဲ့အထူးအဆင့်တန်းအခွင့်အရေးတွေကိုရုပ်သိမ်းကြောင်းအိန္ဒိယဟင်ဒီအမျိုးသားရေးဝါဒီအစိုးရကကြေညာလိုက်ပါတယ်။ဒီကြေညာချက်ကြောင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားပြည်နယ်အတွင်းတုံ့ပြန်မှုတွေပေါ်ထွက်လာမှာကိုစိုးရိမ်ပူပန်နေကြပါတယ်။အဲ့ဒီပြည်နယ်အတွင်းလုံခြုံရေးရဖိနှိပ်ချုပ်ချယ်မှုတွေတင်းတင်းကြပ်ကြပ်လုပ်ခဲ့ပြီးနိုင်ပိုင်းကြာမှာကက်ရှမီးယားပြည်နယ်ကိုအထူးအဆင့်တန်းပေးတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်390ကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြသသိမ်းခဲ့ကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးဌာနအာမစ်ရှာကကြေညာခဲ့တာပါပုံမှန်390ရကက်ရှမီးယားပြည်နယ်အစိုးရတွေပြည်နယ်အတွင်းဥပဒေတွေကိုကိုပိုင်ပြဋ္ဌာန်းနိုင်တဲ့အပြင်နိုင်ငံခြားရေးကာကွယ်ရေးနဲ့ဆက်သွယ်ရေးဆိုင်ရာကိစ္စတွေကလည်းလို့ကျန်တဲ့ကိစ္စတွေမှာလွတ်လပ်စွာလုပ်ပိုင်ခွင့်ရရှိထားတာပါဒီဥပဒေနဲ့ပတ်သက်ပြီးကြေညာချက်ကိုအိန္ဒိယအတိုက်ခံပါတီတွေကအပြင်းထန်ကန့်ကွက်ကြရပြီးအခြေခံဥပဒေနဲ့ညီညွတ်ဖို့တောင်းပြကြပါတယ်ခင်ဗျ
ဟောင်ကောင်ကျွန်းမှာဒီကနေ့အထွေထွေသပိတ်ကြီးခေါ်ထားတာကြောင့်ဒေသခံတွေအလုသွားဖို့အခက်အခဲဖြစ်နေပြီးလေရင်ခီးစဉ်200လဲဖျက်လိုက်ရပါတယ်။ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအင်မတန်အန္တရာယ်ဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကကြော်တော့နောက်ကန်ပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။သူမရာထူးကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြတာကိုအုပ်ချုပ်ရေးမှူးကယ်ရီလမ်ကပယ်ချလိုက်ပြီးသူအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိအောင်ကြိုးစားလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တွင်ဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးဖန်စီထားတဲ့သူတွေပြန်လွတ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေတာကိုလည်းအစိုးရကပြန်လွတ်ပေးမှာမဟုတ်ကြောင်းကယ်ရီလမ်ကပြောပါတယ်။ဟောင်ကောင်ကျွန်းနောက်ကျောင်းပြန်လဲလို့မရအောင်ဆန္ဒပြသူတွေကလှုပ်ဆောင်နေပြီးဆန္ဒပြပွဲတွေကြောင့်မြို့တော်ရဲ့စီးပွားရေးထိခိုက်နှစ်နာစေတယ်လို့ပြောပါတယ်။တနင်္ဂနွေနေ့တော့ကလည်းဆန္ဒပြပွဲတွေနေရာအတော်များများမှာဖြစ်ပေါ်ခဲ့ပြီးတချို့နေရာတွေမှာထိတိုက်အကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်လုံတင်းရဲတွေရဲ့မျက်ရည်ရုံဘုံတွေရဲ့ရန်ကရှောင်နိုင်မဲ့နီလန်းပေါင်းစုံကိုဆန္ဒပြသူတွေကတုံ့ငဲကြပါတယ်။တရုတ်ပြည်မှာရှိကိုတရားခံလွှဲပြောင်းပေးမဲ့ဥပဒေကြမ်းကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲစတင်ခဲ့တာအခုဆိုရင်သတင်းပတ်6ပတ်ဇက်တိုက်ကြာမြင့်လာပြီဖြစ်ပါတယ်။
အစ်ဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာဒီကနေ့တနင်္လာနေ့မှာရေတိုက်မှုတစ်ခုဖြစ်ပြီးပောက်ကွဲမှုဖြစ်ခဲ့တဲ့အတွက်အနည်းဆုံးအသေးဆုံးလူ19ဦးသေဆုံးပြီးလူ30တန်းရရှိသွားခဲ့ပါတယ်ကာရိုမျိုးရဲကကင်ဆာကုသရေးအဖွဲ့အစည်းအဆောက်အဦနာလမ်းပြောင်းမြန်မောင်းလာတဲ့ယင်တစည်းကတခြားကား3စီးကိုတိုက်မိပြီးနောက်ပောက်ကွဲသွားခဲ့တာပါပောက်ကွဲမှုကြောင့်ဆေးရုံရဲ့တတိယဓာတ်အထိပျက်စီးမှုတွေရှိခဲ့တယ်လို့မြေပြင်သက်သေတူကရိုက်တာသတင်းဌာနကိုပြောပါရယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတာဝန်ရှိသူတွေကစုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့ဒါဟာတိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကိုတော့တရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးခင
်ကမ္ဘောဒီးယားနိုင်ငံမှာမျိုးဆက်တစ်ခုလုံးကိုဖျက်ဆီးပစ်ခဲ့တဲ့ခမာနီကွန်မြူနစ်ပါတီရဲ့သဘောထားရေးရာအကြီးအကဲဟောင်းနုံချာဟာအသက်63နှစ်အရွယ်မှာတင်းငွေနေကကွယ်လွန်တော့ပါပြီ။သူဟာလူမျိုးရုံးတပ်ဖြတ်မှုလူသားမျိုးနယ်ဆန့်ကျင်တဲ့ရာဇဝတ်မှုဆစ်ရာဇဝတ်မှုစတဲ့ပြစ်မှုကြီးတွေနဲ့ကုလသမဂ္ဂကကြောရောက်နောက်ခံပေးထားတဲ့ရာဇဝတ်ခုံရုံးကချမှတ်ထားတဲ့ထောင်ဒဏ်တသက်တကျုံးကိုကြားခံနေရစဉ်ကွယ်လွန်သွားတာဖြစ်ပါတယ်။နုံချာဟာခမာနီတွေကိုဗီယက်နမ်တပ်ဖွဲ့တွေကတိုက်ထုတ်လိုက်တဲ့အချိန်အထိကမ္ဘောဒီးယားနိုင်ငံကို1985ခုနှစ်ကနေ89ခုနှစ်တည်းအကြာအုပ်ချုပ်ခဲ့တဲ့ခမာနီကောင်းဆောင်ပိုးပေါ်ရဲ့ညာလေယုံညီအကိုရောနံပါတ်1အဖြစ်လူသိများပါတယ်။စစ်ကွင်းဆန်နဲ့ပြည်ပြည်စုံနဲ့လူမှုဘဝထူထောင်နိုင်ရေးအတွက်ခမာနီတွေရဲ့ကြိုးပမ်းအားထုတ်မှုကြောင့်မြို့ပြမှာရှိတဲ့လူတွေကိုကျေးလက်ဒေသကိုပို့ပြီးရဲဘက်စခန်းကိုခိုင်းစေခဲ့တာပါ။ခမာနီတွေရဲ့အဲ့ဒီအစီအစဉ်အတွင်းအစာငတ်တာယောဂါကုသတာအလုပ်အလွန်ကျွံလောက်ရတာနဲ့တပ်ဖြတ်မှုတွေကြောင့်အဲ့ဒီအချိန်ကကမ္ဘောဒီးယားရဲ့လူဦးရေစုစုပေါင်း၄ဘုံ၃ဘုံကျော်နဲ့ညီမျှတဲ့တိတ္တသမ9တန်းတည်ဆုံခဲ့ကြရပါတယ်။အဲ့ဒီအစီအစဉ်ကိုနုံချာကဓာတ်ရဲ့ကြည့်ချက်ကုကဲခဲ့တာလို့သူတေတီတွေကယုံကြည်ထားကြပါတယ်။ဆူဒန်နိုင်ငံကဂျာပြစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့နဲ့ဆန္ဒပြညွန်ပေါင်းအဖွဲ့တို့အဖွဲ့ကခေါင်းဆောင်တွေအကြားတင်းငွေတွေကအာနာခွဲဝေအုပ်ချုပ်ရေးဆိုင်ရာသဘောတူညီချက်ရလိုက်ပါပြီ။ဆူဒန်မှာရေနံစေးတွေအစမတန်ထိုးတက်သွားခဲ့ပြီးတဲ့နောက်ဒီဇင်ဘာလမှာဆန္ဒပြပွဲတွေစတင်ဖြစ်ပေါ်ခဲ့ရာကအဆုံးသတ်မှာအာနာရှင်တမရအိုမာအယ်ဘရှာယာဒူကနှုတ်ထွက်ပေးရတဲ့အထိဖြစ်သွားခဲ့ပြီးတဲ့နောက်အခုလိုအာနာခွဲဝေအုပ်ချုပ်ဖို့သဘောတူညီချက်ရသွားခဲ့ကြတာပါ။စစ်တပ်ကအပီလာမှာဖိအားပေးခဲ့ပြီးတမရအယ်ဘရှာယာဒူကနှုတ်ထွက်အောင်လှုပ်ဆောင်ပေးခဲ့ပေမဲ့နှစ်ပေါင်း30ကြာအာနာကိုချုပ်ကန့်ထားခဲ့တဲ့တမရအယ်ဘရှာမရှိတော့တဲ့နောက်ပိုင်းတိုင်းပြည်မှာဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြနေကြတာပ
ါတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုရဲမစ်ထွန်းတို့ပြောပြပေးသွားကြတာပါရှင်ကျွန်တော်တို့ VOA American အတန်းကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း TVB ရုပ်သံလှိုင်ကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ပါတယ်DVB ရုပ်သံစလားကနေပြီးတော့နေ့စဉ်ည10နာရီခွဲနဲ့မနေ့9နာရီခွဲအချိန်လေးမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ Intersect 17နဲ့ Mediaset 3တို့ကနေပြီးတော့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြင်သတင်းဆောင်ပါတွေသတင်းပတ်စင်ကန်တာတွေကိုကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုစက်တိုက်နားဆင်ကြရပါမယ်နိုင်ငံရေးနဲ့စီးပွားရေးမှာစစ်တပ်ရဲ့လွှမ်းမိုးနေရာယူမှုတွေကိုမဖယ်ရှားနိုင်ဘူးဆိုရင်မြန်မာနိုင်ငံအတွက်သိသာထင်ရှားတဲ့အပြောင်းအလဲတွေလုပ်ဖို့မဖြစ်နိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးမစ်ရှင်ကပြောလိုက်ပါတယ်။မြန်မာဆွေးရစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံတကာကုမ္ပဏီတွေကိုလည်းဒါဟာနိုင်ငံတကာဥပဒေတွေချိုးဖောက်တယ်လို့ဖြစ်နေတယ်လို့သတိပေးလိုက်တယ်လို့မြန်မာစစ်တပ်ကိုစီးပွားရေးအရာပိတ်မှတ်ထားအရေးယူဖို့လုံခြုံရေးကောင်စီနဲ့နိုင်ငံတကာအစိုးရတွေကိုပါတိုက်တွန်းသွားပါတယ်။ဒါနဲ့ပတ်သက်လို့တော့ကိုသားညုံကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးမှာစစ်တပ်ကအုပ်စိုးထားတယ်ဆိုတဲ့အချက်ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဒီအချက်လက်ရှာဖွေရေးမစ်ရှင်ရဲ့ပြီးခဲ့တဲ့အစည်းအဝေးမှာထောက်ပြခဲ့ပြီးတော့ဒီကနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးထဲမှာတော့မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေကိုအသေးစိတ်ကိုချပြလိုက်တာပါမြန်မာစစ်တပ်ဟာအဲ့ဒီစီးပွားရေးအကျိုးမြတ်တွေကိုတုံးပြီးတော့ပြည်တွင်းမှာလူခွင့်ချိုးဖောက်မှုတွေချိုးဖောက်တယ်လို့ဒီရာဇဝတ်မှုတွေကနေလည်းကင်းလွတ်ခွင့်ရနေတယ်လို့ကုလသမဂ္ဂဒီဖွဲ့ရဲ့အစည်းအဝေးမှာထောက်ပြပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်စင်ရေးတွေစကြတဲ့ကဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်း45ခုကနေပြီးတော့ဒီစစ်စင်ရေးအတွက်ဆိုပြီးတော့ဒေါ်လာ10တန်းကျော်စစ်တပ်ကိုထောက်ပံ့ကူညီခဲ့တယ်လို့လည်းဖော်ပြပါရတယ်။ဒါကြောင့်လည်းပဲရခိုင်မှာဖြစ်သွားတဲ့ရာဇဝတ်မှုတွေအတွက်အဲ့ဒီစီးပွားရေးလုပ်ငန်းတွေကတာဝန်ရှိသူတွေကိုပါနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးရလိမ့်မယ်လို့လည်းကုလသမဂ္ဂမစ်ရှင်အကြီးအကဲကပြောပါရတယ်။မြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကင်နေတဲ့နိုင်ငံခြားကုမ္ပဏီ15ခုထက်မနည်းရှိနေတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုဟာလည်းစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်လုပ်ကင်နေကြတယ်ဆိုပြီးတော့လည်းထောက်ပြထားပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေကိုသတိပေးပြီးတော့ဒါဟာနိုင်ငံတကာဥပဒေကိုပါချိုးဖောက်တယ်လို့ဖြစ်တယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့ဒီအဖွဲ့ဝင်တူဖြစ်တဲ့ခရစ်စီတိုဒီက VOA ကိုပြောပါရတယ်
။ The international community has obligations under international human rights law.
နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေရနိုင်ငံတကာစီးပွားရေးကုမ္ပဏီတွေအနေနဲ့လူ့အခွင့်အရေးကိုကာကွယ်မြင့်တင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတိုးတက်လာဖို့ဆိုရင်တော့ မြန်မာနိုင်ငံရေးနဲ့စီးပွားရေးမှာမြန်မာစစ်တပ်ကအုပ်ဆိုးထားတာကိုဖယ်ရှားဖို့ဆောင်ရွက်ခြင်းကသာတစ်ခုတည်းသောနည်းလမ်းဖြစ်ပါတယ
်မြန်မာနိုင်ငံတွင်းအထူးသဖြင့်ဆိုရင်တော့တိုင်းသားနေဆက်ဒေသတွေမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုတွေမှာမြန်မာအစိုးရအနေနဲ့လည်းဥပဒေအရဆောင်ရွက်ဖို့တာဝန်ပြည့်ရှိတယ်လို့ကုလမစ်ရှင်ကထောက်ပြပါတယ်ဒါမှမဟုတ်မြန်မာနိုင်ငံတွင်းဖြစ်ပေါ်တိုးတက်မှုတွေအတွက်အဓိကအဟန့်တာကစစ်တပ်ဖြစ်နေတာမို့လို့သူတို့အနေနဲ့ဒီအစင်ကစားမှာစစ်တပ်ကိုအဓိကဖြစ်မှတ်ထားပြီးတော့ရည်ယူဖို့တိုက်တွန်းရတာဖြစ်တယ်လို့ခရစ်စီတိုဒီကရှင်းပြပါတယ
် Certainly the Myanmar government as a whole has responsibilities
မြန်မာအစိုးရအနေနဲ့တာဝန်အပြည့်ရှိပါတယ်နိုင်ငံရေးဥပဒေအောက်မှာဥပဒေပိုင်းအရာတာဝန်လည်းရှိပါတယ်နိုင်ငံရေးဥပဒေတွေမှာအရက်ဖက်အစိုးရနဲ့စစ်တပ်အကြားတိတိကျကျပိုင်းခြားထားတာမို့မြန်မာအစိုးရမှာလည်းတာဝန်အပြည့်ရှိပါတယ်ဒါပေမဲ့ကျွန်တော်တို့သိထားရမှာကမြန်မာစစ်တပ်ကစီးပွားရေးရောနိုင်ငံရေးမှာပါအုပ်ဆိုးထားတဲ့အချက်ပါကျွန်တော်တို့ဘက်ကတော့ရိုးရိုးရှင်းရှင်းလေးပါဒီအချက်ပေါ်မူတည်ပြီးကျွန်တော်တို့ကစစ်တပ်ကိုပြစ်မှတ်ထားတာပါကျွန်တော်တို့ရထားတဲ့အထောက်ထားချက်လက်တွေရစစ်တပ်ကိုနိုင်ငံရေးနဲ့စီးပွားရေးကနေမဖယ်ထုတ်နိုင်မှုဆိုရင်တော့မြန်မာနိုင်ငံမှာတိတာထင်ရှားတဲ့ပြောင်းလဲမှုဖြစ်မလာနိုင်ပါဘူး
မြန်မာအစိုးရအနေနဲ့ကတော့လူခွင့်ကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့ဒီကုလသမဂ္ဂအချက်လက်ရှာဖွေမစ်ရှင်ကိုအတိအမှတ်မပြုတ်လို့ပဲပြည်တွင်းကိုလည်းဝင်ရောက်စုံစမ်းခွင့်မပေးပါဘူးဒါမှမဟုတ်သူတို့အနေနဲ့အခြားနိလတ်နဲ့ဒီလူခွင့်ဆိုင်ရာချက်လက်တွေကိုစူးစမ်းရယူနိုင်ခဲ့ပြီးတော့အခုလိုမျိုးသုံးသပ်ချက်တွေထုတ်နိုင်ခဲ့တယ်လို့ခရစ်စီတိုဒီက VOE ကိုပြောပါတယ
်။ The Myanmar government chose not to cooperate with us.
မြန်မာဆွေဘက်ကပူပေါင်းဆောင်ရွက်မှုမရှိပါဘူး။ဒီပေါ်ကျွန်တော်တို့ဘက်ကသူတို့နဲ့လက်ရက်စကားပြောဆိုလို့မရတာကြောင့်စိတ်ပျက်မိပါတယ်။သူတို့ရဲ့အမြင်ကိုလည်းမသိရဘူးပေါ့။ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ကသတင်းအချက်လက်တွေအများကြီးစုဆောင်းနိုင်ပါတယ်။ပြီးခဲ့တဲ့နှစ်နဲ့အတွင်းမှာဆိုရင်လူခွေချိုးပေါက်ခင်ရသူတွေနဲ့မျက်မြင်တွေစုစုပေါင်း1500ကျော်ကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။နောက်သက်သေရာဂဏန်းကိုလည်းတွေ့ဆုံမေးမြန်းခဲ့ပါတယ်။အဲ့ဒါတွေကကုလသမဂ္ဂအဖွဲ့အစည်းတွေကလူတွေ၊တန်တမန်တွေ၊သတင်းတောက်တွေ၊ပညာရှင်တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းကပုဂ္ဂိုလ်တွေပါ။အဓိကဆုံးရှုံးတာကတော့မြန်မာအစိုးရကပူးပေါင်းဆောင်ရွက်မှုမလုပ်တာပေါ့လေ။ဒါကမြန်မာအစိုးရအတွက်လည်းဆုံးရှုံးမှုပါ။သူဘက်ကအမြင်ကိုပြောဆိုခွင့်ဆုံးရှုံးတာပါ
။သူတို့အနေနဲ့နောက်ဆုံးရထားတဲ့လူခွင့်ဆိုင်ရာချက်လက်တွေအထူးဖြစ်ဆိုတော့ရခိုင်ဒေသမှာအေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်ကြားဖြစ်တဲ့ဆေးပရိပခါတွေကြောင့်ဒေသခံတွေခံစားနေရတဲ့အခြေအနေတွေကိုလာမယ့်စက်တင်ဘာလထုတ်ပြန်မယ့်အစည်းအဝေးမှာအသေးစိတ်ထည့်သွင်းမယ်လို့ခရစ်စီတိုဒီကပြောပါတယ်။အခုဒီအစည်းအဝေးကတော့စစ်တပ်ရဲ့စီးပွားရေးကွန်ရက်ကိုအဓိကထားဖော်ပြခဲ့တာပါ။မြန်မာစစ်တပ်နဲ့စီးပွားရေးကပတ်သက်နေတဲ့နိုင်ငံခြားကုမ္ပဏီ60ထဲမှာပြင်သစ်ဘယ်ဂျီယံဆွစ်ဇာလန်ဟောင်ကောင်နဲ့တရုတ်ကစီးပွားရေးကုမ္ပဏီတွေပါဝင်တယ်လို့အစည်းအဝေးမှာဖော်ပြပါရယ်။ဒါပြင်အစ္စရေးအိန္ဒိယကိုရီးယားနဲ့တရုတ်ကစူရပိုင်လုပ်ငန်းတွေအပါအဝင်နိုင်ငံခြားကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုတွေမှာပတ်သက်နေတယ်လို့လည်းဖော်ပြပါရယ်။ဒါကြောင့်လည်းစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားအရေးယူတန်ခတ်မှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့နိုင်ငံတကာယင်းနှိမ့်နှံသူတွေအနေနဲ့လည်းမြန်မာစစ်တပ်နဲ့မပတ်သက်ဖို့ဒီအစည်းအဝေးမှာတိုက်တွန်းတောင်းဆိုပါရယ်။အခုဒီအစင်ကလာနဲ့ပတ်သက်လို့တော့မြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါတုံ့ပြန်ချက်ရဖို့ဆက်သွယ်ပေးမယ်အခုချက်ထိတုံ့ပြန်ချက်မရသေးပါဘူးခင်ဗျာ
ကိုသားညုံပြောပြသားတာပါရှင်ဒါနဲ့တစ်ဆက်တည်းလူခွင့်ရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုလည်းပြောပြပေးသွားပါဦးမယ်မြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုလွတ်လွတ်လပ်လပ်စုံစမ်းဖော်ထုတ်နိုင်ဖို့လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအတွက်အရက်ဖက်အဖွဲ့အစည်းတွေဟာဥပဒေကြမ်းဆိုင်ရာလွှတ်တော်ကော်မတီတွေနဲ့တွားရောက်တွေ့ဆုံခဲ့ကြပါတယ်။လူခွင့်ရေးကော်မရှင်ဥပဒေပြင်ဆင်ရေးအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားမှုတွေတဲကတစ်ခုဖြစ်တဲ့ဥပဒေပြုအမတ်တွေနဲ့ဒီတွေ့ဆုံမှုမှာဘလို့အလားအလာအခြေအနေတွေရှိပါသလဲ။မဆုမောင်ကမေးမြန်းတင်ဆက်ထားပါတယ်ရှင်။
လက်ရှိမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့တက်တန်းဟာလာမယ့်စက်တင်ဘာလအတွင်းမှာကုံဆုံတော့မှာဖြစ်တဲ့အတွက်အသစ်ပြန်လည်ဖွဲ့စည်းမဲ့ကော်မရှင်တစ်အနေနဲ့ပိုလွတ်လပ်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်လုပ်ကိုင်နိုင်မှုဒီကော်မရှင်ရဲ့ဥပဒေကိုအမြန်ဆုံးပြင်ဆင်မှုပြည်ထောင်စုလွှတ်တော်ကိုမြန်မာအရက်ဖက်အဖွဲ့အစည်း20ကျော်ကတောင်းဆိုခဲ့ကြတာပါဒီကနေ့မှာတော့အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေနေပြည်တော်ထိသွားရောက်ပြီးတော့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနောက်မျိုးသားလွှတ်တော်နိုင်ငံသားများ၏မူလအခွင့်အရေးနဲ့ဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာကော်မတီတို့နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်အမျိုးသားလွှတ်တော်ကော်မတီနဲ့ကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူတူဦးဖြစ်တဲ့မြမလူခွေလှူရှာသူညီမချင်းမြမရဲ့ဒါရိုက်တာဦးအောင်မြမင်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။အဲ
့ကျွန်တော်တို့ဒီအရက်ဖက်လူမှုဖွဲ့စည်း24ဖွဲ့ပေါင်းပြီးတော့ကော်မရှင်ကလူလဲပြောင်းဖို့လူရဲမူလဲပြောင်းဖို့လူရဲဆိုတဲ့ကြေညာချက်ကိုမီဒီယာတစ်ဆင့်အများပြည်သူသိအောင်ထုတ်ပြန်ခဲ့ပါတယ်။အခုကြားလို့ရှင်တော့ကျွန်တော်တို့ကလွှတ်တော်မှာရှိတဲ့ကော်မတီတွေနဲ့တွေ့ပါတယ်။အဲ့တော့ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီနဲ့နောက်တစ်ခါအမျိုးသားလွှတ်တော်နိုင်ငံသားများ၏မူလခွင့်ရေးဒီမိုကရေစီရေးနဲ့လူခွင့်ဆိုင်ရာကော်မတီနဲ့တွေ့ပါတယ်။အဓိကကတော့ကျွန်တော်တို့ဒီဥပဒေကိုကျွန်တော်ဖြည့်ပြင်ကြောင်းလဲဖို့အတွက်ကလွှတ်တော်ရဲ့အခန်းကဏ္ဍအရေးကြီးပါတယ်။ ဥပဒေတစ်ခုကိုပြင်မယ်ပြောင်းမယ်ဖြစ်မယ်ဆိုရင်ပြတ်တော်မှာတင်ပြဆွေးနွေးရရှိမယ်ဒီလူလူတူကတစ်ဖက်ကဒီဥပဒေရဲ့အားနည်းချက်သိုံနေမကဘူးပြတ်တော်မှာဒီဥပဒေနဲ့ပတ်သက်ပြီးဆွေးနွေးရချိန်မှာကျွန်တော်တို့အရက်ဖက်လူမှုဖွဲ့စည်းတွေလိုလားတဲ့ထောက်ပြတဲ့ချက်တွေကော်မရှင်ကိုပုံမှန်အောက်အောင်လှုပ်ဆောင်မှုတွေအကြံပေးတဲ့ချက်တွေကိုပြတ်တော်ကိုယ်စားလှယ်များကကြိုတင်သိထားမယ်ဆိုရင်ဒီဥပဒေကပြတ်တော်မှာပြဋ္ဌာန်းမှုအတွက်ဒါမှမဟုတ်ပြင်ဆင်မှုအတွက်လှုပ်ဆောင်တဲ့အခါမှာပုံမှန်အောက်အောင်မယ်ကျွန်တော်တို့အတွက်ပုံမှန်ပြီးတော့ကြောင်းလဲနိုင်တဲ့လမ်းကြောင်းသွားနိုင်မှာဖြစ်တဲ့အတွက်အခုရက်ကြိုတင်ပြီးတော့ကော်မတီနဲ့တွေ့ရဖြစ်ပါတယ်ခင
်ဗျလက်ရှိလူခွေကော်မရှင်ဥပဒေကိုပြင်ဆင်နိုင်မှုကော်မရှင်ကိုယ်တိုင်ကလည်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတိုင်ပင်ညှိနှိုင်းမှုတွေရှိနေပါတယ်အမျိုးသားလူခွေကော်မရှင်ရဲ့လှုပ်ထုံးလုံခြုံရေးတွေပြုပြင်ပြောင်းလဲဖို့ဘာကြောင့်အကြံပြုကြရပါသလဲဆိုတာကိုတော့လွတ်တော်တွေ့ဆုံပွဲတွေမှာဥဆောင်ဆွေးနွေးခဲ့သူတူဦးဖြစ်တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီယုံလုံဆောင်ရေးတာဝန်ခံမတ်တင်စာရှင်းလက်ရည်ကအခုလိုပြောပါတယ
်ဒီဥပဒေပြင်ဆင်ဖို့အတွက်ဇယားပေါ့နော်ဒီဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးပြင်ဆင်တော့ဖြစ်တော့ကြောင့်ဒီရက်ဖက်အဖွဲ့အစည်းများရဲ့ဒီနိုင်ငံတကာစံချိန်စံနှုန်းနဲ့အညီပြင်ဆင်ဖို့ကျွန်တော်တိုက်တွန်းချက်ဆိုတာမျိုးလက်ထဲအရောက်ကိုပေးဖို့နိုင်ခဲ့တယ်လို့ပြောလို့ရတာပေါ့နော်ဒါအပြင်သူတို့ဘက်ကသဘောထားပိုင်းမျိုးလည်းကျွန်တော်တို့အချင်းချင်းအပြန်လည်ဖလှယ်တဲ့အခါမှာတော်တော်လေးကိုမြန်မြန်ဆိုင်ဆိုင်နဲ့စိတ်ဝင်စားမှုအပြည့်ရှိတာကိုတွေ့ရတယ်ဒီချက်ကိုကောင်းမွန်တဲ့ကော်မရှင်ဖြစ်လာဖို့ကကျွန်တော်တို့အားလုံးမှာတာဝန်ရှိရဲ့ရက်ဖက်ဖွဲ့စည်းရမဟုတ်ပဲနဲ့ဒီလူတွေအားလုံးမှာလည်းတာဝန်ရှိတဲ့ကြောင့်မို့ဒီအဓိကအဖြစ်ဆိုရင်တော့ပွင့်လင်းမြင်သာမှုရှိတယ်တရားတာဝန်ယူမှုတာဝန်ခံမှုနဲ့လူခွင့်ကိုအခြေခံပြီးတော့ဒီနေ့ကကယုံကြည်တဲ့ကော်မရှင်အဖွဲ့ဝင်တွေပေါ်လာဖို့အတွက်ကတော့ဒီတော်ကိုယ်စားလှယ်မှာလက်ရှိသူတို့လက်ထက်ကိုသူတို့ကဥပဒေပြင်ဆင်ခွင့်ရှိရအခွင့်အာဏာရှိတဲ့ကြောင့်မို့သူတို့ကတော့တိုက်တွန်းဖို့လိုအပ်ပါတယ်လို့ပြောချင်ပါတယ်
အခုလက်ရှိမှာလည်းလွှတ်တော်တွေမှာမြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ဥပဒေပြင်ဆင်နိုင်မှုလွှတ်တော်ကော်မတီဒီဘက်ကလည်းလှုပ်ရှားဆောင်ရွက်နေခြင်းဖြစ်ပါတယ်။ဒါကြောင့်မို့လို့အခုလိုမျိုးအရက်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုတိုက်တွန်းချက်တွေကပို့ပြီးတော့မှအထောက်အကူဖြစ်လာစေဖို့အရက်ဖက်အဖွဲ့အစည်းတွေကမျှော်လင့်ပါတယ်။မြန်မာလူခွင့်လှုပ်ရှားသူဦးအောင်မျိုးမင်းက
လက်ရှိမှာလူခွင့်ကော်မရှင်ကိုယ်တိုင်ကလည်းသူရဲ့ဥပဒေကိုပြုပြင်ပြောင်းလဲဖို့အတွက်ဒီတရားလွှတ်တော်ချုပ်ရုံးကိုတင်ထားတယ်။တရားလွှတ်တော်ချုပ်ကပြန်လာပြီးလို့ရှိရင်လည်းသူတို့ဖြတ်တန်းအမှာဒီကြည့်သူလွတ်တော်အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်ပဲဖြစ်ပါလိမ့်မယ်အဲဒီတော့လွတ်တော်ကိုယ်စားလှယ်တွေကအရက်ပက်လူမှုအဖွဲ့အစည်းတွေရဲ့အတန်းကျွန်တော်တို့ရဲ့ဆန္ဒကိုသိထားမယ်ဆိုရင်ဒီအားနဲ့ပတ်သက်လို့ဆွေးနွေးတဲ့ချိန်မှာပုံပေါ်အားကောင်းတဲ့ဒီလူခွေကော်မရှင်ဥပဒေနဲ့လူခွေကော်မရှင်တစ်ကိုဖြစ်နိုင်ဖို့အတွက်စတင်တွေ့ဆုံတာဖြစ်ပါတယ်ခင်ဗျာကြည့်သူလူထုကြတဲ့ကော်မရှင်ကိုအားကောင်းအောင်ဘယ်လိုလှုပ်ဆောင်လဲဆိုရဲလှုံ့ဆော်မှုကျွန်တော်ဆက်လက်ပြီးတော့လှုပ်ဆောင်သွားပါမယ်ပြည်ပြောင်းလဲဖို့အတွက်ပို့ပြီးတော့အာတုံခွန်ဆိုင်လှုပ်စင်းနဲ့စွတ်တော်ကိုယ်စားတူဦးချင်းကိုလည်းကျွန်တော်ဆက်လက်တွေ့ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ
်မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကိုကော်မရှင်ဥပဒေနဲ့အညီပြီးခဲ့တဲ့2014စက်တင်ဘာတုန်းကနိုင်ငံတော်သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတာဖြစ်ပြီးလာမယ့်စက်တင်ဘာလမှာတော့9နှစ်သက်တမ်းကုန်ဆုံးတော့မှာဖြစ်ပါတယ်ကော်မရှင်အဖွဲ့ရဲ့ရွေးချယ်ခြင်းဘုတ်အဖွဲ့မှာတော့ပြည်ထောင်စုတရားသူကြီးချုပ်ပြည်ထောင်စုလွှတ်တော်ပြည်ထရေးဝန်ကြီးလူကယ်ပြန်ဝန်ကြီးနဲ့ပြည်ထောင်စုရှင်းနေချုပ်နဲ့တရားလွှတ်တော်ရှင်းနေများကောင်စီအပါအဝင်ရွေးချယ်ရေးဘုတ်အဖွဲ့ဝင်တွေကစီစစ်ရွေးချယ်ကြတာဖြစ်ပါတယ်ရှင်
လူခွင့်ရေးဆိုင်ရာသတင်းလွှာကိုတော့မတ်စုမုံပြောပြသွားတာပါရှင်အခုမကြခင်မှာ၈လေးလုံးရေးတော်ပုံ32နှစ်ပြည့်အကျိုးမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်အခုတော့ကျမ်းမာရေးဆိုင်ရာသတင်းလွှာကိုနားဆင်ကြရပါမယ်ရှင်မြန်မာနိုင်ငံမှာလက်ရှိအချိန်ထိရာသီပေါ်တုတ်ကွေးရောဂါတစ်ခုဖြစ်တဲ့ H1N1 ရောဂါကြောင့်သေဆုံးသူဦးရေ89ဦးအထိရှိလာပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်ရောဂါပိုးကူးစက်ခံရရင်မူလရောဂါအခံရှိသူတွေအတွက်ပိုးပြီးတော့သတိထားသင့်တယ်လို့ကျန်းမာရေးအရာရှိတွေကသတိပေးပါတယ် VOA ရန်ကုန်ရုံးကကိုကောင်းဆန်ဟင်းကပြောပြမှာပါရှင်
တတိုင်းငံလုံးအတိုင်းဒါအနေနဲ့ H1N1 ရောဂါပိုးကြောင့်သေဆုံးသူဦးရေမှာဩဂုတ်လ9ရက်နေ့အထိ89ဦးရှိလာပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံဗမာခေါဒေါက်တာခင်ငင်ကြီးကအခုလို VOA ကိုအတည်ပြုပြောပါရစေ။သေဆုံးတ
ဲ့သူကဆိုလို့ရှိရင် influenza ဤ H1N1 ပြည်ကံပြည်လိုက်တဲ့ဆက်မသေဆုံးတဲ့သူက6ဦးရှိပါတယ်။6ဦးရှိတဲ့အတွက်ကြောင့်မဟုတ်စုစုပေါင်းသေဆုံးတဲ့သူတွေနဲ့ဆိုရင်89ဦးရှိပါတယ်။အဲ89ဦးမှာဆိုလို့ရှိရင်ကျမတို့ရာသီတုတ်ကွေးယောဂါကြောင့်ဖြစ်ရတယ်။ဒီမှာထင်ရှားတဲ့နောက်ခံဘက်ကောင်နောက်ခံယောဂါမရှိဘူး။ရာသီတုတ်ကွေးကြောင့်ပဲလို့ပြောလို့ရတဲ့သူက၈ယောက်ရှိပါတယ်။အဲဒါဆိုသေဆုံးမှုရဲ့900ခန့်နောက်မှာရှိပါတယ
်။ယောဂါပိုးတွေ့ရှိသူဦးရေ1000ဝန်းကျင်ရှိပြီး H1N1 ကြောင့်သေဆုံးသူတွေက80ရာခိုင်နှုန်းမှာဆိုရင်နာတာရှိယောဂါတွေဖြစ်တဲ့စီးကျူသွေးတိုးနှလုံးယောဂါတွေကြောင့်ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပဲပြောပါတယ်။
ရည်တော်ခွေပိုးတွေ့ရှိမှုအဖြစ်ကိုပြောရမယ်ဆိုရင်တခွဲနမူနာအရေအတွက်1130ကျမတို့တခွဲစမ်းသပ်ပါတယ်ဒါကတန်တရားလူနာတွေဖြစ်ပါတယ်1130ညာတိတုတ်ခွေ influenza A H1N1 PBM09 တွေ့ရှိတဲ့သူက400ယောက်ရှိပါတယ် influenza A/H3N2 ဆိုတဲ့တိုက်ကိုတွေ့တာ26ယောက်ရှိပါတယ် influenza B က29ယောက်ရှိပါတယ်သူစားအောင်နေလဲဆိုညာလေးကပို့တွေ့လို့လား482ယောက်ရှိပါတယ
်အေးမိတကွေဖြစ်လေရှိရရာဒီမျိုးမှာနေထိုင်မကောင်းဖြစ်နေရင်လူအများရှိတဲ့နေရာမှာသွားလာပဲအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့အသက်ရှူလျောင်းကနေတဆင်ကူးတဲ့ဒီယောဂမျိုးကချောင်းဆိုးနှာချေရင်ယောဂပုံမပြန့်ပွားအောင်ပါးစပ်နှကောင်းတွေကိုအုပ်ပေးဖို့လက်ကိုမကြခဏစီကြောဖို့လဲတတိပေးထားပါလေအခုလိုမွေးရသည့်အချိန်ကာလတွေမှာမြန်မာနိုင်ငံအနှက်ရာဒီပေါ်တကွေယောဂတွေနဲ့အတူချိန်ကဲရကနေတဆင်ကူးဆက်တဲ့သွေးလွန်တကွေယောဂဆင်းတကွေယောဂတွေလည်းဖြစ်ပွားနေတာပါခင်ဗျာ
ကိုကောင်းဆန်ဟိန်ပြပြသွားတာပါရှင်အခု၈လလုံးရေခင်32နှစ်ပြည့်အခမ်းအနားကြောင်းကိုပြောပြပေးပါဦးမယ်၈လလုံးနှစ်ပတ်လည်အခမ်းအနားကိုအရင်ကကို့အဖွဲ့အစည်းတွင်မှာပဲအသီးသီးလုပ်ခဲ့ကြပေမဲ့ထူးထူးခြားခြားဒီနှစ်32နှစ်ပြည့်နှစ်ပတ်လည်မှာတော့ရန်ကုန်မြို့နယ်မဟာဗန္ဓုလပန်ချန်နယ်ကအများပိုင်တဲ့နေရာမှာပထမဆုံးကျင်းပဖို့စီစဉ်ထားပါတယ်ရည်မှန်းထားတဲ့ဒီမိုကရေစီပန်းတိုင်မရသေးပေမဲ့ဒီနှစ်လိုပြည်သူပိုင်နေရာမှာကျင်းပလိုက်တာဟာ88မျိုးဆက်တွေရဲ့တောင်းဆိုချက်တွေကိုဆက်ပြီးအကောင့်ထည့်ဖို့မယ်ဆိုတာအသိပေးတဲ့သဘောဖြစ်တယ်လို့ပွဲဖြစ်မြောက်ဖို့ပါဝင်သူတွေကပြောပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုစောထက်သတင်းပေးပို့ထားပါတယ်ရှင
်ဒီမိုကရေစီရေတိုက်ပွဲဝင်ခဲ့တဲ့88မျိုးဆက်ចောင်းသားတွေရဲ့ကြီးညာစာတမ်းကိုဒီအခါနောက်မှာဖတ်သွားဖို့ရှိပြီးအဖွဲ့အစည်းမျိုးစုံကပေးလာတဲ့တဝန်လှော်တွေကိုလည်းမှတ်တမ်းတင်သွားမှာပါဒီပွဲအတွက်ဘယ်အဖွဲ့အစည်းကိုမှတိကျဖိတ်ထားမျိုးမလုပ်ပဲဘာသူမဆိုလွတ်လွတ်လပ်လပ်ပါဝင်နိုင်မှာပါတနိုင်ကလုံးပါဝင်ခဲ့တဲ့ဒီမိုကရေစီလှုပ်ရှားမှုဖြစ်လို့လူများပါဝင်နိုင်အောင်ဒီနှစ်ကစပြီးအများပိုင်နေရာမှာစလုပ်သွားမှာလို့ရှစ်လေးလုံး32နှစ်ပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဖြစ်တဲ့ဦးတိုးကျော်လိုင်က VOA ကိုပြောပါတယ
်။နောက်လျှောက်ဟိုမဖြစ်ဖြစ်အောင်ကျွန်တော်တို့စူးစမ်းပြီးတော့ကျွန်တော်တို့နှစ်စဉ်ကျင်းပလာခဲ့တာပေါ့နော်။အဲ့တော့တကယ်တမ်းပြောလို့ရှိရင်တော့နှစ်30ကျော်လာပြီဗျ31နှစ်ရောက်လာပြီ။ဒီမျိုးကျွန်တော်တို့လူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရလက်ထက်မှာပေါ့နော်ကျွန်တော်တို့ကဒါရှစ်လေးလုံးဒီမိုကရေစီရေတော်ပုံနဲ့ပတ်သက်ပြီးတော့သုံးတရားအတိမတ်ပြုတဲ့ပုံစံမျိုးတစ်ခုတော့ကျွန်တော်တို့ကတော့လိုလားတာပေါ့နော်ဒီမြန်မာနိုင်ငံနေရာအနှံ့ပြားမှာပေါ့နော်ကျွန်တော်တို့ဒီလိုပဲကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပပြီးတော့ကျွန်တော်တို့ကတော့ဟိုရှစ်လေးလုံးဒီမိုကရေစီရေတော်ပုံရဲ့အရေးပါမှုကိုတော့ကျွန်တော်တို့ထင်ဟနေရအောင်မှာဖြစ်ပါတယ
်ဒီလိုအများပိုင်းနေရာမှာရှစ်လေးလုံးနှစ်ပတ်လည်လောက်တာဟာဒီမိုကရေစီရေတော်ပုံရဲ့တောင်းဆိုချက်ဒီပြေဝအောင်ဆက်ပြီးအကောင့်တွေဖော်သွားမယ်ဆိုတာအားလုံးကိုအသိပေးလိုက်တဲ့သဘောထားလို့ဒီပွဲကိုတက်ရောက်မဲ88လှုပ်ရှားမှုចောင်းသားတဦးဖြစ်တဲ့ကိုမြအေးကအခုလိုပြောပါတယ
်ပထမအဆုံးချိန်ကျင်းပတဲ့နှစ်လို့ဒီနေ့ကပြောလို့ရပါတယ်เนาะအဲ့ဒါကလည်းကျွန်တော်တို့88မျိုးဆက်တွေအားလုံးပေါ့နော်အားလုံးပေါ့အယူအဆတွေ꿰မယ်သဘောထားတွေဘယ်လောက်ပဲ꿰ကျွန်တော်တို့88လုံးကြီးမှန်းချက်ပန်းနိုင်လို့တော့လျှောက်တဲ့အခါမှာကိုနီကိုဟန်နဲ့ကိုအစွမ်းရှိသလားကိုဒီကိုဒီရှောင်းလန်းနေကြဆဲပဲဖြစ်တယ်ဆိုတာကိုပြည်သူလူထုနဲ့တသားတည်းဖြစ်ကြောင်းလည်းပြသခြင်းလို့မဟာဗန္ဓုလပန်းချံမှာရွေးချယ်ပြီးလုပ်တဲ့အကြောင်းဖြစ်ပါလေ
မဟာဗန္ဓုလပန်းချံထဲမှာလုပ်မဲ့ဒီရှစ်လေးလုံးနှစ်ပတ်လည်ကိုမနက်9နာရီခွဲမှာစတင်မှာဖြစ်ပြီးတေးရီနိုင်မြန်မာအဖွဲ့ကနိုင်ငံတော်တချင်းနဲ့ဂုဏ်ပြုမှာပါရှစ်လေးလုံးနဲ့ပတ်သက်တဲ့ကတွန်းပြကွက်တွေနဲ့မှတ်တမ်းဓာတ်ပုံတချို့ကိုလည်းပြသွားမှာဖြစ်ပါတယ်ရှစ်လေးလုံးရေရော်ပုံဟာမြန်မာနိုင်ငံကို26နှစ်အုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကိုကျောင်းသားတွေကဥဆောင်ပြီးလူမျိုးစုံပါဝင်ဖြုတ်ချနိုင်ခဲ့တဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲတစ်ခုဖြစ်ပါတယ်။တိုက်ပွဲဝင်စားကအာဏာရှင်ပြုတ်ကျဖို့အဓိကရည်ရွယ်ခဲ့ပေမယ့်အရသာအစိုးရတက်လာပြီးနောက်ပိုင်း2013လောက်မှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်အောင်စုသွားဖို့2008ဖွဲ့စည်းပုံပြင်ဆင်ဒါမှမဟုတ်ရင်အသိရေးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့88မျိုးဆက်ကျောင်းသားတွေကစက်ကြိုးစားနေခဲ့ရပါ
ကိုစောထက်ပြောပြသွားခဲ့တာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ကြရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ် telephone number ကတော့1-239-382-5554ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဩဂုတ်လ5ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနှာစင်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်ထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော့စီဂိမ်းအသင်းလိုက် online game ကစားကြတဲ့ e-sport ကစားနည်းအကြောင်းကိုသိကြရမှာပါ။ဟော
issue ကြီးကလောက်တာရောနိုင်ငံသားလာလို့တဲ့ပွဲတွေကတော့မြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကို chance ပေးထားပါပဲ။နိုင်ငံကစစ်မီတိုင်ပွဲတွေမှာမြန်မာနိုင်ငံကထွက်တာနဲ့
မြန်မာနိုင်ငံမှာပထမဆုံး e-sport game center ဖွင့်ထားတဲ့ကိုကောင်ထက်ဆန်ရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါရှင်။နောက်ပိုင်းမှာတော့သူယုံကြည်ရာကန္တာကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့စီးပွားရေးကန္တာကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာငွေကြေးဖောင်းပွမှုနဲ့ဘဏ်အပ်ငွေစနစ်မတွင်ကျဲသေးတာကြောင့်အများစုကငွေမပြောက်ပြက်အောင်ရွှေဝယ်ထားလေရှိပါတယ်။ဒါပေမဲ့လည်းအကြီးအသေးအချိန်အတွေ့ပိုင်းစီကံသတ်မှတ်ချက်တွေလည်ဟင်းနေတာတွေကြောင့်အခုလိုလူထုနဲ့တွင်တွင်ကျဲကျဲပတ်သက်နေတဲ့ရွှေစည်းကွက်မှာစိုးရိမ်ရတဲ့အခြေအနေမျိုးတွေရှိလာနေတဲ့အကြောင်းမန္တလေးအခြေစိုက်ရွှေဆိုင်လုပ်ငန်းရှင်ကိုကျော်နိုင်ဝင်းကပြောပါတယ်။မူဆယ်မှာအလုတ်ကျန်းသွားလုပ်ရင်ငွေဆုတဲ့အနေနဲ့ရွှေတွေဝယ်ခဲ့သူတယောက်ကကိုကျော်နိုင်ဝင်းရဲ့ဆိုင်ကိုရွှေလာရောင်းကမှအတုဖြစ်နေတာသိခဲ့ရပြီးတဲ့နောက်သူကအခုလိုပြောလိုက်တာပါ။မသိင်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်။ဟိုကအလုတ်သွားလုတ်လိုက်ဒီလိုဝါရီပေါ့ကြာတာလုတ်လုတ်တဲ့လူတွေများတယ်ဒီတော့ဟိုပေးရောအလုတ်သွားလုတ်ကျန်းလုတ်တဲ့လူတွေဆိုတော့မူဆယ်နဲ့ဇက်ပါဘာမှပေးရန်လုတ်တာတော့အလုတ်မျိုးသွားလုတ်ရင်းနဲ့သူတို့ရတဲ့ဒီလုတ်လက်ခံတဲ့အလုတ်မျိုးဝဲဝဲလာကြတာပေါ့
ဟုတ်ကဲ့အဲ့တော့နောက်ဆုံးဘလို့ဖြစ်သွားပါလဲ
သူတို့ပြန်သွားပြီးအဲ့ဘက်မှာရောင်းမှအဲ့လိုပဲရမှာပေါ့ကျွန်တော်ကတော့လက်မခံနိုင်ဘူ
းရွှေရဲ့အကြီးအသေးအမကန်ချက်နဲ့ပတ်သက်ပြီးတော့ဘလို့များထိန်းထားပါလဲရှင်ဒီရွှေလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော
်ကိုတက်တက်ဘေးကနေပြီးတော့ quality control လုပ်တဲ့ဟာမျိုးကတော့လက်ရှိအခြေအနေကြီးတော့မရှိဘူးကိုနာမည်နဲ့ကိုတိဆောက်ပြီးတော့လုပ်ကြရတာပေါ့
ဟိုရွှေလုပ်ငန်းရှင်အသင်းတို့ဘာလို့ဘက်ကရောဒီရွှေ quality နဲ့ပတ်သက်ပြီးတော့သတ်မှတ်ထားချက်တင်များရှိပါသလားရှင
်သူဘက်ကအဲ့လိုမျိုးမရှိသေးဘူးဗျ
ဒီရွှေနဲ့ပတ်သက်ပြီးတော့ quality control လုပ်တင်တယ်လို့ထင်ပါသလားရှင
်ဟိုရွှေနဲ့ပတ်သက်ပြီးတော့ quality control ကလုပ်ကုန်လုပ်တင်တယ်ဘာလို့ဆိုတော့တနင်္ဂနွေလုံးနဲ့သက်ဆိုင်တာလူရန်စားအားလုံးနဲ့သက်ဆိုင်တာအထူးအဖြစ်ဟိုကျွန်တော်ဒီအခြေခံလူရန်စားတွေအတွက်ကဟိုသူတို့အတွက်ဟိုရှိတော့တစားမရှိတော့ဝမ်းစားဆိုပြီးဝယ်စုဆောင်ကြတာပေါ့နော်အဲ့လိုစုဆောင်တဲ့အခါမှာဒီနင်းနာမှုမရှိဖို့အတွက်သူတို့တွေဝယ်ယူတဲ့အပိုင်းမှာနင်းနာမှုမရှိဖို့အတွက်ဒီရွှေနဲ့ပတ်သက်ရဲ့အလေးချိန်ရောရေသွေးရောကျွန်တော်တို့ခုနလိုအရောထွက်လက်ခကအစဟိုတတ်နိုင်တလောက်ပေါ့လေကော quality control လုပ်ဖို့ကောင်းတယ
်ဒီဆိုင်ကရောင်းလိုက်တဲ့ဟာကိုဒီဆိုင်မှာအချိန်မီပြန်လာရောက်လို့ရတယ်ဆိုတော့အမှတ်ခံချက်မျိုးရှိပေမဲ့တခြားကိုသွားရောက်ရင်တော့ဟိုဈေးနှုန်းနဲ့အရေးအသွေးတို့နဲ့ပတ်သက်ပြီးတော့ပြဿနာရှိတဲ့အနေအထားရှိရနော်တခြားဆိုင်တွေကိုသွားရောက်ရင်ရောဒါလွယ်လွယ်ကူကူလက်ခံပါရလားရှင
်ရွှေအပိုင်းမှာတော့ရွှေသားလို့ခေါ်တာပေါ့ကျွန်တော်အသားလို့ခေါ်တယ်ဗျရွှေပိုင်းရွှေလုံးမှာတော့ကျွန်တော်တို့ကဟိုတနေရာနဲ့တနေရာဥမာကိုကျွန်တော်တို့ဆိုရင်ကျွန်တော်နိုင်ငံတုံးတဲ့ရွှေဆန်အကယ်ဒမီရှိတယ်အကယ်ဒမီရွှေပိုင်းဆိုရင်အခုတနိုင်ငံလုံးဟိုအကြောင်းဝယ်လုပ်လို့ရတယ်ဒီရွှေပိုင်းမှာတော့ရတယ်အထက်မှာတော့ခုနကျွန်တော်ပြောသလိုပဲဟိုသူ့ယူတဲ့ရောတဲ့လက်ခဏာလည်းမတူတာလည်းရှိရဲ့သူ့ရဲ့အရေးသွေးပိုင်းမှာလည်းဘလို့တဆိုင်နဲ့တဆိုင်ဟိုဆမ်လည်းမရှိဘူး quality control လည်းမရှိသေးတဲ့အတွက်ဟိုအထက်မှာတော့သူ့ဆိုင်နဲ့သူ့ဆိုင်ရဟာကိုယ့်ဆိုင်မှာပြန်ဝယ်ဖို့ဆိုတော့မလွယ်ဘူးသေးဘူးလက်ရှိချိန်မှာတော့ဟုတ်ကဲ့
အကယ်ဒမီရွှေပိုင်းတို့ဘာလို့ကြတော့ချမ်းမာတဲ့သူတွေဟိုရင်းနှီးမြှုပ်နှံမှုတစ်ခုအနေနဲ့ဝင်မဲ့ထင်ပါတယ်ဆိုတော့ဒီလက်လောက်လက်စားတွေအနေနဲ့ဟိုခုနကိုကျော်ကြီးပြောသလိုပဲမရှိဝမ်းစားရှိတစားဆိုလို့ဝယ်တဲ့ခါရောက်တော့ဘာတွေသတိထားရမလဲရှင
်ပထမတော့အရေးသွေးကြီးအရေးသွေးပြီးရင်သူ့ရဲ့ရောတော့လက်ခလို့ယူတယ်လေပြီးရင်အဲဟိုပြန်ဝယ်တဲ့အခါမှာသူကဘလို့ပြန်ဝယ်မှာလဲအဲတချို့ကကြတော့ဟိုရာခိုင်နှုန်းနဲ့ပြန်ဝယ်တာရှိတယ်ပေါက်ဈေးနဲ့ပြန်ဝယ်တာရှိတယ်အဲ့ဒါတွေကို ကိုတိထားတာတိပြီးမှဝယ်တာတော့အကောင်းဆုံးပဲဗ
ျဒီရွှေဆိုတာကဟိုတော်တော်တမိုးကြီးတဲ့ပစ္စည်းတစ်ခုပါဒီပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဟိုအတုမလုံအောင်နော် quality ပေါ့နော်အရည်အသွေးပေါ့အဓိကတော့အရည်အသွေးထိန်းချုပ်တာနဲ့ပတ်သက်ပြီးတော့အရည်အသွေးမကောင်းမဲနဲ့ကောင်းပါတယ်ဆိုပြီးတော့ရွှေမဟုတ်ဖဲနဲ့ရွှေဟုတ်ပါတယ်လို့ရောင်းတာဟာဒါလိမ့်တာပါဆိုတော့အစိုးရဘက်ကရောဒါကိုဒီလုပ်ငန်းကြီးအပေါ်မှာဟိုစီကံတတ်မှတ်ချက်တွေချထားတာမျိုးရှိပါသလားရွှေဆိုင်နေအနေနဲ့လိုက်နာရမယ်စီကံ
မရှိသေးဘူးခင်ဗျာလက်ရှိအချိန်လေးတော့လုံးဝမရှိသေးဘူးဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ခုနကဟိုမူဆယ်ကရွှေရောင်းလိုက်တဲ့ကိစ္စဟိုကိုပြန်ပြောရရင်ဒါလိမ့်တာပါပဲအဲ့တော့ဒီဟာတွေနဲ့ပတ်သက်ပြီးတော့ရောတိုင်လို့ပြုလို့ရောမရဘူးလားရှင
်ခုနကကျွန်တော်ပြောသလိုပေါ့ဟိုခုနလောက်လာတယ်ဆိုတဲ့လူကလည်းအဲဟိုဘယ်လိုပြောမလဲဆိုတော့စင်ရတာဒီနည်းနည်းအတိညာဘုဒ္ဓတာနဲ့ပတ်သက်ရင်အားနေတဲ့လူတွေလောက်ကြတာများတယ်အဲ့လိုရှိဟိုလောက်ကြတဲ့ဟာလေဟိုသူနားမလည်လို့အဲ့လိုလောက်ပြခဲ့တာများတော့သူတို့အနေနဲ့ရဲစခန်းကိုသွားတိုင်ဖို့ဆိုတာလေဟိုဒါလိမ့်လည်မှုတော့မြောက်တယ်အဲဒါပြီးမှရဲစခန်းကိုသွားတိုင်ဖို့ဆိုတာလေဟိုမလွယ်ကူဘူးသူ့ရဲ့အမောင်းလေးနဲ့ဟောသူတို့အနေနဲ့သွားဖို့ဟိုသွားရဲဖို့လည်းမလွယ်ဘူးအော်အဲ့လိုအချိန်မှာကျွန်တော်တို့သူနောက်တစ်ခုကျွန်တော်ထပ်ပြီးတော့ပြောချင်တာခုနကျွန်တော်ပြောသလိုပဲရွှေအသင်းကအဲ့လိုမျိုးဟိုဆွေဆိုင်ဒီဘက်ကရောဝယ်ယူစီဒီဘက်ကရောနင်းတာမှုရှိလာရင်ကျွန်တော်တို့အသင်းကိုလာပြီးတော့တိုင်မှာဆိုတဲ့ဟာမျိုးဟိုဖွင့်ထားတဲ့အတိပေးထားတဲ့
ဟိုအကြီးအသေးပိုင်းမှာလည်းထိန်းချုပ်မှုမရှိဘူးအစိုးရဘက်ကလည်းဒါနဲ့ပတ်သက်ပြီးတော့ရွှေဆိုင်ဒီလိုက်နာရမယ်ဟိုစီမင်းစီကန်းနဲ့ပတ်သက်ပြီးတော့ဟိုတက်တက်မှတ်မှတ်လုပ်ပေးထားတာမရှိဘူးဆိုတော့ဒီလိုလက်ဟာမှုကြီးကြောင့်တချို့ကဒီရွှေဝယ်သူတွေအပေါ်မှာခေါင်းပုံဖြတ်နေတဲ့အနေအထားမျိုးများကြဲကြဲပြန့်ပြန့်ဖြစ်နေပါသလား
ဟောဖြစ်နေတာပေါ့ဖြစ်တာကြဲကြဲပြန့်ပြန့်ကိုဖြစ်နေတယ်ခုနလိုကျွန်တော်ပြောသလိုအခုကျွန်တော်ဖြစ်သွားတယ်ကျွန်တော်ဆိုင်ရံနဲ့ပတ်သက်ပြီးဖြစ်သွားတဲ့အခါကျမှကျွန်တော်ဒီဟာမျိုးကမဖြစ်တယ်မို့ဆိုပြီးကျွန်တော်ရွှေဥက္ခရာတွေရောဟိုကျွန်တော်ရွှေအတင်းဒုဥက္ခရာတွေရောဒါကျွန်တော်တို့ရဲ့မိတ်ဆွေအကိုတွေပါပဲသူတို့တက်တွဲပြီးတော့ကျွန်တော်ပြောတယ်ပြောတယ်ဒီဟာလေးပို့ကတော်တော်လေးပေါက်သွားတယ်ပေါက်သွားတဲ့အချိန်ကျမှဒီလိုဆိုင်တွေကအများကြီးရှိမှန်းဟုတ်ကဲ့ဟာဒီဆိုင်တွေကအများကြီးပဲဒီလိုတွေကပေါ့တော့ဘယ်မှသူလဲဘယ်လိုဟိုဥမာရန်ကုန်မြို့ကြီးလုံးကမြို့ကြီးတွေမှာတော့ဒီလိုဆိုင်တွေကရှိနေတယ်အဲ့လိုမြို့ရှိနေတော့ဟိုပြောရမယ်ဆိုရင်တော့ချောက်ဆရာကောင်းလာတာပေါ့ချောက်ဆရာကောင်းလာတယ်ဆိုတာကျွန်တော်တို့ဆိုင်အနေနဲ့အတွက်လည်းမကောင်းဘူးအဲဒီမဟုတ်မမှန်လုပ်တဲ့ဆိုင်တွေတစ်ခုအတွက်နဲ့ဟာဒီမျိုးကဆိုင်ရအနေကအဲဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့ကျွန်내ဆိုင်တွေအတွက်မှလည်းအဲထိခိုက်တယ်အခုနောက်ပိုင်းမှာဘလောက်ထိဖြစ်လာတော့ရွှေအထည်နဲ့ပတ်ပြီး10ဦးမှရွှေတွေရောစိတ်ရွှေရတနာအကုန်လုံးပေါ့10ဦးမှ9ဦးကနားမလဲไอ้กูอ่ะน้ําเมเลยด้วยด้วยดีกองอ่ะวินพี่แล้วลุกซ้าลุกก้องเลยสุบิ๊อเพลนอันนี้อะกูวินละได้ห่าเนี่ยอะหมายเว้ยงวยทุบป่ายพี่แล้วอะหมายเว้ยบาหมากูทิ้งชุบท้าหมูอ่ะไม่ชิวบะโหอซูยาโหมาแล้วไลเซนส์เต็มพี่แล้วคอมพิวเตอร์ซ่อมอ่ะเสียแล้วไม่ชิวชวยอะเต็มมาแล้วคอมพิวเตอร์ซ่อมอ่ะไม่ชิวอะสุดแล้วงวยทุบไก่พี่แล้วบัดสุบิ๊อก้าวลาพ่นเนี่ยจ่ายแต่ชวยเยรีเนี่ยย้อมเนี่ยအဲကြိုက်တဲ့နီးမျိုးစုံပေါ့နော်ခုခေတ်ကတော့ကန်ဆန်ဘယ်ရီနဲ့မျိုးဆွဲတယ်မျိုးစုံနေမျိုးဆွဲတယ်မျိုးဆွဲပြီးတော့ရောင်းတယ်တချို့ဆိုရင်3 4 5လတစ်နှစ်လောက်လှုပ်စားပြီးတော့ဆိုင်ပိတ်ပြီးတော့ထွက်ပြေးသွားတယ်အဲ့ဒီမှာဘယ်သူမှအကာအကွယ်မပေးနိုင်ဘူးအဲ့တော့နင့်နာတာပြည်သူတွေပဲ
မတ်တက်ခေထိုက်စီစစ်တက်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှာပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုနှစ်ကုန်ဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အရှေ့တောင်အာရှအကစားပြိုင်ပွဲ SEA Game မှာအသင်းလိုက် online game ကစားတဲ့ e-sports ကစားနည်းကစုပေးတဲ့ကစားနည်းတစ်ခုအနေနဲ့ပါဝင်လာတော့မှာပါ။ဒီတော့မြန်မာနိုင်ငံမှာရောနိုင်ငံတကာပြိုင်ပွဲဝင်နိုင်ဖို့ e-sports အသင်းတွေဘလောက်တောင်အဆင်သင့်ဖြစ်နေပါပြီလဲ။မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဒီ2019နိုဝင်ဘာလမှာကျင်းပတော့မယ်အရှိတောင်အာရှအားကစားပြိုင်ပွဲ SEA Game ကြာရင် online ပေါ်မှာ game ကစားတဲ့ e-sports ကိုစုတစိပေးမယ်အားကစားနည်းတစ်ခုအနေနဲ့တရားဝင်ထည့်သွင်းထားပါတယ်။ဒါကြောင့်အရှိတောင်အာရှနိုင်ငံတွေက e-sports ကစားသမားတွေ SEA Game မှာဝင်ပြိုင်ဖို့စိတ်အားထက်သန်ပြင်ဆင်နေကြပါတယ်။ e-sports ဝါသနာရှင်တွေရှိတဲ့မြန်မာနိုင်ငံကလည်း e-sports အသင်းဝင်ပြိုင်နိုင်ဖို့ကြိုးစားနေပါတယ်။ဒီတော့မြန်မာတိုင်းနိုင်ငံလုံးမှာ e-sports ကစားနည်းကိုဘယ်လောက်စိတ်ဝင်စားရှိကြသလဲ။ဘယ်လောက်ကြဲကြဲပြန့်ပြန့်ကစားနေကြပါသလဲ။မြန်မာနိုင်ငံမှာပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ကတန်းနဲ့ချီရှိနေပြီလို့ပြောပါတယ်။
မြန်မာနိုင်ငံမှာတော့ဒီနေ့ကအခုဆို e-sport တော့စိတ်ဝင်စားလာကြတယ်။ကစားရေးရှင်မှလည်းများလာပြည်ရယ်လည်းတော်တော်ကစားကြပါတယ်။မြန်မာနိုင်ငံမှာတကယ်ဟိုပါမီရှိရဲ့ရေးချင်းရှိတဲ့ကစားသမားတွေလည်းအများကြီးပါ။ကိုယ်ဆိုလို့ရှိရင် PC player ဆိုရင်1000လောက်ရှိရယ် mobile player ဆို4000လောက်ရှိရယ်ခင်ဗျာ။အားလုံးပေါင်း50 6000လောက်ရှိနေမြန်မာနိုင်ငံမှာ e-sport ကစားသမားတွေပေါ့နော်။ဒါတူတဲ့ကစားသမားအကြီးတော့ပေါ့။နေ့တိုင်းဆိုရင်တော့တော့ဝက်လောက်ရှိရင်ရှိမှာပေါ့ဒါမှမဟုတ်လေးပုံတော့ပုံလောက်ရှိရင်ရှိမှာပေါ့ဒါပေမဲ့ကစားသမား56တန်းလောက်ရှိနေခဲ့တ
ာ e-sports ဆိုတာကကမ္ဘာနေရာဆောင်ကဂိမ်းမာတွေအင်တာနက်ကွန်ရက်ထဲမှာစုံပြီးတော့ online ကစားကြတဲ့ electronic game ဖြစ်ပါတယ်ကွန်ပျူတာသုံးကစားကြသူတွေဆိုရင်မြန်နှုံးမြင့်အင်တာနက်ချိတ်ဆက်ထားတဲ့ကွန်ပျူတာကောင်းကောင်းအနည်းဆုံးရှိဖို့လိုသလို mobile လက်ကင်ဖုန်းသုံးကစားမယ်ဆိုရင်လည်း online ကစားရတာမို့ data ဘို့တော်တော်လေးအကုန်ခံနိုင်ဖို့လိုပါတယ်။ဒါကြောင့် e-sports ကငွေကြေးတတ်နိုင်သူတွေပဲကစားတဲ့ game မျိုးပါလား
။ Touch ရှိမှရေလို့တော့မဟုတ်ပါဘူး။ဟွာအဓိကတော့ဒီ player အသင်းမော်လို့ပဲကျွန်တော်ပြောချင်ပါတယ်။ global တော့ဒီအသင်းသား၅ယောက်အချင်းချင်းစီးပြီးတော့ရှိမယ် communication ကောင်းမယ်ဒီမော့အပြေဝါရှိမယ်ဆိုလို့ရှင်တော့ဒါအဆင်ပြေပါတယ်ဟုတ်ကဲ့အဲ့ဒါရှိမှကစားလို့ရတယ်လို့တော့မဟုတ်ပါဘူ
းဘာလို့လဲဆိုတော့သူကအများနဲ့ online မှာကစားနေရတဲ့ခါကျတော့ at least တော့ဒီ online တက်ဖို့အတွက်က data ပေးရတာမျိုးပတ်စံလိုတယ်လေဆိုအဲ့ဒါကြောင့်ဟိုပတ်စံမရှိတဲ့လူတွေရောဟိုပံ့ပိုးပေးတဲ့ဟာမျိုးရှိလား
အားရှိပါရှိပါဟုတ်ကျွန်တော်ဒါကတော့ကျွန်တော်တို့အချက်အလက်နေနဲ့ပဲပြောလို့ရပါဘောနော်ကျွန်တော်တို့အခုဆိုလို့ရှင် volunteer တက်ဖို့ကြောင်းသားတွေကိုနောက်ပိုင်းဟာ scholarship တွေ sponsorship တွေတော့ရှိပါတယ်ကျွန်တော်တို့အနေနဲ့တော့ဒီအတက်နိုင်ဆုံးကူညီသွားမှာပါတကယ်ပါရမီရှိတဲ့ကစားသမားတွေတော့အခုလည်းတချို့ကျွန်တော်တို့ sponsorship ပေးထားတဲ့ scholarship ပေးထားတဲ့ကျောင်းသားတွေတချို့ရှိပါတယ
်ဒီကစားခြင်းတဲ့သူတွေပေါ့နော်ဒီ e-sport ဆိုတာကိုသိလာပြီးတော့ကစားခြင်းတဲ့သူတွေအတွက်ကဘလောက်လွယ်လွယ်ကူကူကစားနိုင်တဲ့အခွင့်အလမ်းရှိလဲ
အော် PC platform မှာဟိုအိမ်မှာပဲဖြစ်ဖြစ်ဒါမှမဟုတ် game ဆိုင်မှာပဲဖြစ်ဖြစ်အဲ့ဒီနည်းစုစောလို့ရပါတယ် PC ကတော့ PC ကတော့ facility ပို့လို့ရပါတော့နော် mobile ကတော့အမှမှာဖုန်းတလုံးရှိတယ်အဲ့ဒါနဲ့ရှိရဆိုကစားလို့ရပါပြီကစားရမြန်မာပေါ့နော်နှမျိုးရှိတယ် advanced ကစားရုံတစ်သက်ဒါမှမဟုတ်အကြီးအကျ professional ပြန်ဝယ်ဝင်ဝင်တယ်ပို့လို့ကစားလို့ရပါတယ်အဲ့တော့ပေါ့အခုကျွန်တော်တို့ကျွန်တော် issue ကြီးအောင်လုပ်တာအောင်နိုင်ငံသားလာလုပ်တဲ့ပွဲတွေအကုန်လုံးကမြန်မာနိုင်ငံသားဖြစ်တဲ့လူတိုင်းကို chance ပေးထားပါတယ်ကိုယ်ပိုင်ကိုဒီနိုင်ငံကစစ်မီကြံပွဲတွေမှာမြန်မာနိုင်ငံကတက်တာနဲ့အသက်18နှစ်ဆက်ဆိုတာနဲ့ဝင်ပြိုင်လို့ရပါတယ်ခင်ဗျ။ဥပမာကိုအပြင်ခွဲပြီးတော့
ဒီနိုင်ငံက e-sports ပြိုင်ပွဲတွေဝင်နိုင်တဲ့အထည်ကိုဒီတော်တော်လေးတော်တဲ့အဖွဲ့တွေပေါ့နော်ဘယ်လောက်ရှိပါလဲ
PC မှာစတော့ Java Trend over Flash တို့ခုနောက်ပိုင်းဆို Flash တို့ပေါ့နော်ရှိပါတယ် Mobile မှာဆိုလည်း Gaming Store တို့တခြားအကျနေလည်းရှိပါတယ်ခင်ဗျ။၄-၅ပွဲလောက်ရှိပါတယ်နိုင်ငံကနဲ့ရှင်ပြန်နိုင်တဲ့လူတွေ Dota 2မှာဆိုလွန်ခဲ့တဲ့ဒီဒီဇင်ဘာလောက်ကပဲဒီမြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုစားပြီး Team Veteran က WESG C ပေါ့နော် World Electronic Sport Game C ဆိုရတဲ့အစဉ်လာရှိတဲ့သမိုင်းရှိတဲ့ပြိုင်ပွဲကြီးမှာဝင်ရောက်ရှင်ပြန်ပြီးတော့ Second Runner ကပြရှိခဲ့ပါဒါမြန်မာပြည်ရဲ့သမိုင်းမှာဆိုနိုင်ငံတကာပြိုင်ပွဲမှာတတိယပထမဆုံးရတာပေါ့နော်မြန်မာနိုင်ငံ Team Veteran နေနဲ့ဒါမျိုးတွေရှိလာပြီးအခုမနေ့ကဆိုလည်း MSC mobile sport ပေါ့နော် mobile legend bang south asian cup မှာလေကျွန်တော်တို့မြန်မာနိုင်ငံကိုစားသူပြီးဘာမီစကောကသွားရောက်ကစားခဲ့တယ်ဆိုတော့နိုင်ငံကပြိုင်ပွဲတွေမှာမြန်မာအသင်းတွေကတဖြည်းဖြည်းတက်လန်းလာပြီပေါ့နော်ခွင့်ရေးရှိရတယ်ဗျအဲ့တော့ဒီမြန်မာနိုင်ငံမှာနိုင်ငံကပြိုင်ပွဲတွေများများလာပြီးတော့လုပ်လေကျွန်တော်တို့မြန်မာနိုင်ငံသားတွေကခွင့်ရေးများများလေးရလေ international stage ပေါ့ဆိုပြီးတက်လန်းဖို့လိုကူလေးပဲဖြစ်ပါပါ
နိုင်ငံတကာပြိုင်ပွဲတွေမှာဒီအသင်းလိုက်ကစားတဲ့ e-sports ကစားနည်းကတိတ်ကိုအကျိုးမြတ်များတဲ့ကစားနည်းတစ်ခုဖြစ်ပါတယ်။ဆူကြီးကလည်းတန်းနဲ့ချီအထိပေးတာမဟုတ်ပြိုင်ပွဲဝင်နိုင်လောက်တဲ့အထိခြေစားအဆင့်ကစားသမားတွေဆိုရင်သူတို့ရဲ့နေရေးစားရေးအတွက်လိုလေသေးမရှိပံ့ပိုးပေးတဲ့ sponsor တွေရှိကြပါတယ်။မြန်မာနိုင်ငံမှာရောအရေးအချင်းရှိတဲ့ e-sports ကစားသမားတွေကိုနိုင်ငံတကာပွဲတွေဝင်ပြိုင်နိုင်ဖို့ပံ့ပိုးပေးမှုတွေရှိပါသလား
။ရှိတယ်မှာရှိတယ်မှာဒီ WESG အတွက် Team Veteran တို့ပြိုင်တော့ဆိုကျွန်တော်တို့ HOG နဲ့ဒီ WESG ပူးပေါင်းပြီးပေါ့နော်သူတို့ဒီကနေလေးရစားတတားနေစားရန်ကုန်လေးရင်ပြန်ဆင်းပြန်ရောက်တဲ့အထီးအစအဆုံးပံ့ပိုးမှုတွေမျိုးစုံနဲ့ကျွန်တော်တို့ကပြုလုပ်ပေးပါတယ်တခြားဖွဲ့စည်းတွေလည်းပြုလုပ်နေတာရှိပါတယ်ဒီခုနောက်ပိုင်းပို့ပြီးတော့ ကရာမာတွေပတ်ပို့လာကြပါပေါ့။ဟိုလက်တိုင်းဆောင်ရှိချောင်းနိုင်ငံကတိုင်ဝဲလေးဒီမြန်မာနိုင်ငံရောက်လာဖို့ဆက်လက်ကြိုးစားသွားမြန်မာနိုင်ငံကတကယ်ပါရမီရှိတဲ့ကရာမာနိုင်ငံသားသာသမိုင်းနဲ့တန်းတူဝင်ရေးရပြီးတော့တန်းတူရှင်းပြနိုင်ဖို့ကျွန်တော်ကဆက်လက်ကြိုးစားပြီးသွားမှာပါ။
အခုနှစ်ကုန်မှလုံးမဲ့ဒီအရှင်းတော်အားရှာအကစားပြိုင်ပွဲစီဂိမ်းကြလို့ရှိရင် e-sports ကိုဒီစုတစိတ်ပေးမဲ့ကစားနည်းတစ်ခုဖြစ်နေတတ်မှတ်ပြီးတော့ထည့်သွင်းတော့မှာပါအဲ့တော့မြန်မာနိုင်ငံကနေပြီးတော့ဝင်ပြိုင်ဖို့ရောဘာတွေပြင်ဆင်နေပါလဲရှင
့်အခုကျွန်တော်တို့ဟိုအကစားနဲ့ဂျမိုင်းဝန်ကြီးဌာနနဲ့ဆုံဆန်းကြည့်ရှိရတော့သူတို့ဒီ e-sports ဝင်ပြိုင်ဖို့ရာသီဟုတ်ပါဘူးသူတို့ plan နေလဲလုပ်နေပြီဘယ်လိုပြန်မလဲပဲချိန်နဲ့ကြားမလဲလုပ်နေပြီတကယ်တမ်းမြန်မာပြည်မှာတကယ်ပါဝင်ရှိတဲ့ဒီနေရာလေးကိုရွေးချယ်နိုင်ပြီးတော့တရားထိုင်ရင်ပြည့်ကနေပြန်ပြီးတော့ဝင်ရောက်ပြန်မယ်ဆိုလို့ရှိရတော့ဒါတကယ်ကောင်းတဲ့ရလဒ်တွေရရှိလာမယ်လို့ကျွန်တော်ယုံကြည်ပါတ
ယ်။ရန်ကုန်မြို့မှာဒီပထမဆုံး e-sports game center Hawk e-sport ကိုတည်ထောင်တဲ့ကိုကောင်းထက်ဆန်ဖြစ်ပါတယ်။တိုကျိုမှာ2020ကျင်းပမယ့် Olympic ပြိုင်ပွဲတွေပြီးရင်တော့2024ခုနှစ်ပါရီ Olympic အားကစားပွဲတွေမှာ e-sports ကို Olympic အားကစားနည်းတစ်ခုအနေနဲ့ထည့်သွင်းမသွင်းစရာကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကဆုံးဖြတ်မှာဖြစ်ပါရဲ့ရှင
်။မဆမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။အခုမအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီဘက်တက်တက်ရောင်သတင်းလောက်မှာတော့ဂျိမ်းဆွန်ဇလန်းတွဲတွေထဲမှာတုံးတဲ့မော်တော်ကားလေလံပွဲကျင်းပဖို့ရှိပါတယ်ပြီးတော့အမေရိကန်ပြည်အောင်စုမှာ2020ညွေဦးအောင်မှာထုတ်လွှင့်ပေးမယ့်စိတ်ဝင်စားစရာမှတ်တမ်းရုပ်ရှင်ပါကားပါလေဒီလိုမျိုးကမ္ဘာတစ်လောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်ရှင်နာမည်ကျော်ဂျိမ်းဆွန်ရုပ်ရှင်ဇလန်းတွေမှာတုံးတဲ့1965ခုနှစ်ထုတ်Aston Martin မော်တော်ကားလေလံပွဲကိုတော့ဒီအော်ဂိုလာမှာပြုလုပ်ဖို့ရှိပါတယ်။ဒီကားကို James Bond ရုပ်ရှင်တွေအတွက်အထူးပြုလုပ်ထုတ်ပေးထားတာဖြစ်ပြီးတော့ကက်လာတဲ့တစ်ဖက်ကားတာယာကိုဖြည့်ဆည်းပြနိုင်တဲ့ကားဘင်းကားရှင်မှလုပ်ဝဲတက်ဆင်ထားတဲ့ဆက်တနက်ကြီးကားဒီလိုမျိုး James Bond တုံးတဲ့လက်နက်ကိရိယာ73မျိုးကားမှတက်ဆင်ထားတာပါ။မိခိုးရောင်ဆေးတုပ်ထားတဲ့ဒီကားကို American Dollar 4သန်းကနေ6သန်းအထိဝင်ငွေရောင်းချရရှိလိမ့်မယ်လို့လေလံကုမ္ပဏီဖြစ်တဲ့ Sotheby's လေလံကြီးဟာကမျှော်မှန်းထားပါတယ်။တကယ်ကိုရုပ်ရှင်ထဲမှာပါတဲ့အတိုင်းကြော်ညာတွေထဲမှာပါတဲ့အတိုင်းအားလုံးတွေ့ရမှာပါဒီကားက James Bond ရဲ့အထင်ရှားဆုံးအမှတ်အသားတစ်ခုပါလို့ Sotheby's လေလံကြီးဟာရဲ့မော်တော်ယာဉ်ဆိုင်ရာကျွမ်းကျင်သူ Bernie Rubrach ကပြောသွားတာပါ James Bond ဇလန်းတွေမှာတုံးဖို့ရည်ရွယ်ပြီးတော့ဒီကားမျိုး၄စီထုတ်ခဲ့တာဖြစ်ပြီးအခုထိဆိုရင်တော့၃စင်းကျန်ပါသေးတယ်အခုလေလံတင်တဲ့ကားမျိုးကို Goldfinger နဲ့ Thunderbolt James Bond ရုပ်ရှင်ကားတွေမှာမောင်းနှင်ပြသခဲ့ပါတယ်ဒါမဲ့လေအခုလေလံတင်တဲ့ကားကရုပ်ရှင်ထဲမှာမပါဘဲနဲ့ James Bond ရုပ်ရှင်ကား promotion ကြေညာပွဲတွေနောက်ပြီးတော့ပြပွဲအခမ်းအနားတွေမှာအဓိကသုံးခဲ့တဲ့ကားဖြစ်ပါတယ်။ရုပ်ရှင်တွေကကားအတိုင်းပဲကားရှိကိုယ်ထဲမှာ 0.30 caliber ဆက်တနက်မြုပ်ထားသလိုကားချင်းရှင်လာရင်ဘေးကားရဲ့တာယာကိုခွဲပစ်နိုင်တဲ့ကားဘင်းပုံစံထွင်ထားပါတယ်။ကားရဲ့နောက်ပိုင်းမှာလည်းအတင်ချလုပ်နိုင်တဲ့ကြည်ကားပြားတက်ဆင်ထားပါတယ်။ကားကတော့မူလပုံစံအတိုင်းမပြည့်အောင်လို့မွမ်းမံထားပါတယ်။ပြီးခဲ့တဲ့နှစ်90အတွင်းမှာဒီကားကပိုင်ရှင်3လက်ပြောင်းခဲ့ပါပြီ။အခုလေလံပွဲကတော့ California ပြည်နယ်က Monterey မှာဩဂုတ်လ15ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်။အမေရိကန်သမ္မတဟောင်းဂျော့ဂျ် W. ဘုရှ်ရဲ့ဘဝအကြောင်းနဲ့သူ့ရဲ့နိုင်ငံရေးဖြတ်သန်းမှုအကြောင်းရိုက်ထားတဲ့မှတ်တမ်းရုပ်ရှင်ကိုလာမယ့်နှစ်ကြာရင် PBS ရုပ်သံကနေပြဖို့ရှိပါတယ်။ W. ဆိုပြီးခေါင်းစဉ်တက်ထားတဲ့နှစ်ပိုင်းတွဲမှတ်တမ်းရုပ်ရှင်ထဲမှာတော့တမိုင်းဆရာကြီးသတင်းတောက်တွေသမ္မတဘုရှ်နဲ့အနီးကပ်လောက်ကင်ခဲ့ရဘူးသူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေလည်းပါမှာပါ။မေးမြန်းခံရတဲ့သူတွေထဲမှာသမ္မတဘုရှ်ရဲ့အင်ဂျီရောအရာရှိချုပ်အင်ဂျီရောပြန်ကြားရေးအတွင်းဝင်အေရီဖလက်ချာနဲ့သမ္မတဘုရှ်မိန်ကုံးတွေကိုရေးပေးတဲ့သူဒေးဗစ်ဖရမ်တို့လည်းပါဝင်ပါတယ်။ PBS ရုပ်သံရဲ့ American အတွေ့အကြုံ American Experience ဆိုတဲ့အစီအစဉ်အောက်ကနေ2020ညွေဦးပေါင်းမှာဒီမှတ်တမ်းရုပ်ရှင်ကိုထုတ်လွှင့်ပေးမှာပါ။American Experience အစီအစဉ်ရဲ့အကြီးအကဲထုတ်လို့ရမှု Susan Bellows ကတော့ဒီမှတ်တမ်းရုပ်ရှင်ထဲမှာသမရဘုရှ်ရဲ့အမှုကျင့်တွေဘလို့ပြောင်းလာတယ်လဲအဲ့ကနေပြီးတော့သူသမရဘလို့ဖြစ်လာလဲဆိုတာတွေကြည့်ရမှာဖြစ်တယ်လို့ပြောပါတယ်။အဲ့အစီအစဉ်မှာအရင်တုန်းကလည်းသမရ Dwight D. Eisenhower သမရ Bill Clinton တို့အပါအဝင် American သမရတွေရဲ့အထောက်ပံ့တဲ့အကြောင်းအရာတွေကိုထုတ်လွှင့်ခဲ့တာပါ။ American Experience ဆိုတဲ့အစီအစဉ်ကို WGBH Boston အများပိုင်းရုပ်သံဌာနကနေစီစဉ်ထုတ်လုပ်တာဖြစ်ပါတယ်ရှင်။ ကမ္ဘာကျော်ကိုရီးယား K-pop အဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာ UNICEF ကုလသမဂ္ဂကမ္ဘာကလေးများရန်မုံငွေအဖွဲ့နဲ့ပေါင်းပြီးတော့မိတ်ဆွေတငယ်ချင်းဆက်ဆံမှုကိုမြင့်တင်ကြော်ညာတဲ့ဗီဒီယိုတစ်ခုထုတ်လိုက်ပါတယ်ဒီကနေ့ဇူလိုင်လ30ရက်နေ့မှာကြာရောက်သွားတဲ့နိုင်ငံတကာချစ်ကြည်ရင်းနှီးမှုနဲ့အထိတ်မှတ်မှာဒီဗီဒီယိုထုတ်ပြီးတော့မိတ်ဆွေတငယ်ချင်းအချင်းချင်းကြားကျင်းနာမှုထားကြဖို့သူတို့ကနှိုးဆော်တာဖြစ်ပါတယ်။ BTS အဖွဲ့ရဲ့ထိတ်ဆုံးသချင်းတစ်ပုဒ်ဖြစ်တဲ့ Answer Love Myself ဆိုတဲ့ဗီဒီယိုကိုပြထားပြီးတော့ဒီအဖွဲ့တွေကကောင်လေးတွေအဖြူရောင်အလင်းတန်းတွေရဲ့အလယ်မှာရှက်နေအဲ့ဒီအလင်းတန်းတွေကနေအနိုင်ကျင့်ခံရတဲ့ကလေးတွေစီစီးဆင်းသွားတာကိုတွေ့ရမှာပါ။ပြီးတော့အားလုံးသချင်းအတူတူနားထောင်နေတဲ့ပုံပြထားပါတယ်။ခဏနေတာနဲ့ friendship ချစ်ချည်ရင်းနှီးမှုတွေ love မေတ္တာတရားနဲ့ support အားပေးထောက်ပံ့မှုတွေနောက်ကလိုက်ပြီးတော့စီးဆင်းလာတဲ့ပုံဖော်ထားပါတယ်။အခုဗီဒီယိုကို BTS နဲ့သူ့ကိုစီမံခန့်ခွဲတဲ့ကုမ္ပဏီဖြစ်တဲ့ Bit Hit Entertainment အဖွဲ့ကိုပေါင်းပြီးတော့ထုတ်လိုက်တာပါ။အဲ့ကနေပြီးတော့ American Dollar 2 သန်းရန်မုံငွေရှာခဲ့ပြီးတော့ကျောင်းတွေမှာကလေးချင်းချင်းအနိုင်ကျင့်မှုပပျောက်ရေးလှုပ်ဆောင်ဖို့အတွက် UNICEF ကိုသူတို့လှူဒါန်းတာဖြစ်ပါတယ်။ကျောင်းတွေမှာအကြမ်းဖက်မှုပပျောက်ရေး UNICEF ကလုပ်တဲ့လှုံ့ဆော်မှုဖြစ်တဲ့#EndValence ရဲ့အခြေခံအကြောင်းတရားဖြစ်တဲ့ Choose Respect အချင်းချင်းလေးစားသမှုပြုပါ Choose Support အချင်းချင်းထောက်ပံ့ကူညီပါ Choose Kindness အချင်းချင်းမေတ္တာကျင်နာမှုထားပါဆိုတဲ့သတင်းစကားကိုမိမောင်းထုတ်ပြထားပြီးတော့ကိုယ့်ရဲ့ကျင်နာမှုပြလို့သူများအတွေ့ပျော်ရွှင်စရာနေ့လေးတစ်နေ့ဖန်တီးပေးပါဆိုပြီးတော့သူတို့ကလှုံ့ဆော်ပြီးတော့ဖန်တီးပေးပါဆိုပြီးတော့သူတို့ကပြောထားပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Paint it on the side and bright red.
မရေတနာကျော်ရဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်အခုတပတ်နားဆင်ရမယ့်သူယုံကြည်ရအစီအစဉ်မှာတော့မတ်နှင်းကြော်ဝေဘာကိုယုံကြည်တယ်လဲဆိုတာပြောပြထားပါတယ်မမိုးဖြူစီစဉ်တင်ဆက်ပေးနေတာပါရှင
်မှာဘဝမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဒါဖြစ်လို့လဲဆိုတော့စိတ်ချင်းမြတ်တာရှိမှသာအမုန်းမပါဘဲနဲ့ဒီသာအချင်းချင်းတိခန့်နိုင်တယ်နားလည်နိုင်မှာပါ။အဲ့မှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ဒီမှာထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးတက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျမရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျမစဉ်းစားမိတာတစ်ခုကတော့ကျမတို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျွန်မယုံကြည်မိပါတယ်အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးမြန်မာမျိုးရောက်အောင်တွေကတောင်းမထားတဲ့ဟိုတောင်းတဲ့အရွယ်ကလေးငယ်တွေအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတဲ့နယ်လို့ကျွန်မမြင်ပါတယ်နောက်ထပ်ကျမပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများပြည်သူလူထုကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါတော့ဒီလူအများပြည်သူကရိုးရိုးတင်းမင်းမကြံလို့လားမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲတော့နိုင်ငံတော်ဗန်နီကနေပြီးတော့အများပြည်သူအတွက်ငွေစုယုံနေမကဘူးပေါ့နော်ငွေထုတ်ချစ်ပေးရဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအလွယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်အခဲတွေပြေလည်သွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ခေတ်တုန်းကဆိုလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တုန်းကပေါ့နော်ဒီဆိုးရွားဝင်နေတဲ့လစာဟာအရွှေတစ်ချက်သားနှစ်ချက်သားနဲ့ညီညာရဲ့လစာတွေရခဲ့ကြပါတယ်။အခုချိန်မှာတော့ကျွန်မတို့ဒီမှာရှိနေဝင်နေတဲ့လစာရှင်ငါမှုသားနဲ့ညီညာရဲ့ဝင်ငွေတောင်မရှိကြပါဘူး။အဲ့တော့ ตัวนี้มาวันนั้นเนี่ยเจ้าเพื่อทาสามูเจ้าเราไม่สุดเลยสิตัวอย่างวันนี้เมื่อวานที่หาเลยจังเดียที่มีเด็กจังมือเนี่ยเจ้าวันนี้จะไหนบูสุราฮะตัวอย่างวันนี้ฮะลงเล่าแกอันนี้ทาเลยที่อาวันเมื่อปีตัวอย่างวันนี้เนี่ยตัวเจ้าที่เราโลดออกมาตัวอย่างนี้ท่าฮะวันนั้นเนี่ยอันนี้ท่าฮะเอ็งจะลงวันไหนหรือมีท่าไม่ใช่เอาเอ็งจะมีเจ้าหนี้มีแต่หนี้เจ้าหาเลยอาจจะอยากเพื่อเช่นเดียเนี่ยอยากจะกู้รถจะมาเห็นมาเลย
အစားပေါ်တော့အကိစ္စတွေအများကြီးရှိနေတဲ့ခေတ်မှာဒီမိထိုင်းကြီးအားမိအားတွေကိုစီစဉ်ပေးဖို့စီစဉ်ခံနေကိုရေးဆွဲတင်မှာနေပါရှင်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmeseatvoanews.com ကို စာရေးပြီး ဆက်သွယ်ရမယ့် တယ်လီဖုန်း နံပါတ်ကို အကြောင်းကြားလိုက်ပါ ခင်ဗျာ ကျွန်တော် ပြန်ဆက်သွယ်ပါမယ်
သူယောင်ကြီးရ အစီအစဉ် ကို နားဆင်ခဲ့ကြရတာ ဖြစ်ပါရဲ့ရှင်
ရောရှင်ခင် မြန်မာနိုင်ငံရဲ့ ဒီမိုကရေစီ အလှည့်ပြောင်းအတွက် လူလူတရလုံပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံး လူလူလှုပ်ရှားမှုဖြစ်ခဲ့တာ အခု ဩဂတ်လ10ရက်နေ့မှာ 32 နှစ်တင်းတင်းပြည့်ပါပြီ လူလူတရလုံကပါဝင်ခဲ့တဲ့ဆိုပေမဲ့ ဒီလှုပ်ရှားမှုမှာ ကနဦးထွက်ရှီတန်းကလှုံ့ဆော်ခဲ့သူတွေကတော့ကျောင်းသားလူငယ်တွေဖြစ်ပါတယ်။ ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ကျောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးနှုန်းပါတယ်။ နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့ဒီလူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းကဏ္ဍမျိုးမှာရောက်နေပြီလဲရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့လည်းသွားရှင်နေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပ 54ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တွေကိုကြည့်ကြပါရခင်ဗျာ။
မနက်ဖြန်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါရရှင်။အင်္ဂါနေ့မနက်ခင်းမနက်6နာရီကနေ9နာရီထိစီစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 51လှိုက်လက်မီတာ190တို့ကနေနားဆင်နိုင်ပါရရှင်။အခုတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းကမြို့နှမြို့မှာမတူညီတဲ့တနသမား2ဦးရဲ့ပြစ်ခတ်မှုကြောင့်လူပေါင်း29ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းအရသွားပြီးခဲ့တဲ့နောက်မုံတရားဟာတန်းပြေအတွင်းမှာနေရာမရှိကြောင်းနဲ့ဒီပစ်ခတ်မှုတွေဟာစိုက်ပိုင်းဆိုင်ရာချို့ယွင်းချက်ကြောင့်ဖြစ်ပြီးတနတ်တေကြောင့်မဟုတ်ကြောင်းသမ္မတထရန့်ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်မှာအခုလိုလူတွေအစုလိုက်အပြောင်းလဲတပ်ဖြတ်ခံနေရတဲ့ဖြစ်ရဟာလူမျိုးရေးဆန်တဲ့သမ္မတရဲ့ပြောဆိုမှုတွေကြောင့်ပိုဆိုးလာတာဖြစ်တဲ့အပြင်အပြစ်နဲ့စစ်ဖက်သုံးတနတ်တေကိုအလွဲတကူဝယ်ယူခွင့်ရနေပြီးဒီလိုတပ်ဖြတ်မှုတွေမှာအသုံးပြုနေတဲ့အတွေ့ဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြပြောဆိုနေတဲ့ကိစ္စကိုတော့သမ္မတကထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်အတွင်းပါရှန်ပင်လယ်ဂွေ့မှာပြပရင်နန်တင်တင်မော်ဒဇင်းနဲ့ဝန်ထမ်း9ဦးတို့ကိုဖမ်းဆီးလိုက်ကြောင်းအီရန်နိုင်ငံပိုင်အီနာသတင်းဌာနကတင်းငွေတွေနဲ့မှကြေညာခဲ့ပါတယ်။ဟောင်ကောင်ကျွန်းမှာဒီကနေ့အထူးသဖြင့်ကြီးခေါ်ထားတာကြောင့်ဒေသခံတွေအလုသွားဖို့ခက်ခဲဖြစ်ခဲ့ပြီးလေရင်ခီးစဉ်200လဲဖြစ်သိမ်းလဲရပါတယ်ဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအင်မတန်အန္တရာယ်ဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကကျွန်တော်နောက်ကပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်မြန်မာစစ်တပ်ကိုထောက်ပံ့ပေးနေတဲ့စီးပွားရေးကွန်ရက်တွေအကြောင်းအသေးစိတ်အချက်အလက်တွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအစည်းအဝေးခန်းစာထုတ်ပြန်လိုက်တဲ့အပေါ် Global Witness ဆိုခေါ်တဲ့တပတ်ပေါင်းချင်းစောင့်ကြည့်နေတဲ့နိုင်ငံကအဖွဲ့ကြီးကကြိုဆိုလိုက်ပြီးမြန်မာစစ်တပ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေအပေါ်ပိတ်ဆို့ရေးမှုတွေလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်ဒီအစီအစဉ်ခံစားကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာဒီကနေ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ
်။တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်းပြောပြပေးသွားတာဖြစ်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဆူဘက် LDF ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်ထိအစီအစဉ်အစဆုံးကိုအသံထွင်ချိန်ပြီးပြီးချင်းည10နိုင်ကနေ17နိုင်ထိလိုင်းဒိုမီတာ16 19 41တို့ကနေနားဆင်နိုင်ပါတယ်။ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.